to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2019ခုနှစ်ဧပြီလ25ရက်ကြာသပတေးနေ့ညပိုင်းမြန်မာဘာသာစီစဉ်နေကိုည9နာရီကနေ10နာရီထိလိုင်းလိုမီတာ25 30နဲ့51အပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာဒီညတော့အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပါ
ကျွန်တော်အောင်လင်းဦးပါဒီညနားဆင်ရမယ့်သတင်းတွေမှာတော့2020ပြည့်အမေရိကန်သမ္မတရွေးကောက်ပွဲမှာဒီမိုကရက်တစ်ပါတီရဲ့သမ္မတလောင်းဖြစ်ရွေးခတ်မယ်ကြောင်းဒုသမ္မတဟောင်းဂျိုးဘိုင်ဒန်ဒီနေ့ပဲကြေညာပါရယ်မြောက်ကိုရီးယားရဲ့နျူကလ িয়ার စီစဉ်တွေကိုဖျက်သိမ်းနိုင်ရေးနိုင်ငံတကာတိုင်ဝမ်ကလုံခြုံရေးအမှတ်ကံချက်ပေးဖို့လိုတယ်ကြောင်းရုရှားသမ္မတကပြောပါရယ်ဒီလိုထိတဲရောက်နိုင်ငံတကာသတင်းတွေကိုတော့မဆုမြတ်မုံနဲ့အတူကြေညာပေးသွားမှာပါ
ဟုတ်ကဲ့ပါသတင်းတွေပြီးနားဆင်ရမယ့်ထဲမှာတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်ရဲ့ပြည်ထောင်နိုင်ငံခီးစဉ်နဲ့ပတ်သက်ပြီး
နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်ရဲ့တရုတ်ပြည်သူသမ္မတနိုင်ငံခရီးစဉ်အလွန်ကာလမှာမြန်မာနိုင်ငံဟာတရုတ်နိုင်ငံနဲ့ဆက်ဆံရေးအပိုင်းမှာ
နိုင်ငံရေးကဲကတ်ဒေါက်တာရန်မျိုးသိန်းပြောတာဖြစ်ပါတယ်အပြည့်စုံကိုမကြခင်မှာနားဆင်ရဖို့ရှိပါတယ်ဒါပြင်ဖားကန့်ဒေသမှာလုပ်ငန်းပြုချလို့လူများပြားသေဆုံးပြီးတဲ့နောက်ဘေးရန်ရဲ့ကင်းရှင်းအောင်ဘာတွေလှုပ်ဆောင်နေလဲဆိုတာအပဝင်းကဘာတဝမ်းကနေရာတချို့မှာဝတ်သက်ရောဂါပြန်ဖြစ်လာနေတဲ့အကြောင်းနဲ့ကလေးတငယ်တွေရဲ့စိတ်ကူးစိတ်တန်းအသစ်တွေကွန်မြူနိုင်ဖို့အတွက်အမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်ကပြပွဲတစ်ခုအကြောင်းတွေကိုနားဆင်သွားဖို့ရှိပါတယ်ဒီအကြောင်းတွေမတင်ဆက်ခင်မှာအခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်စုမြတ်မနိုးကကြီးညာပေးမှာဖြစ်ပါတယ်ဗျာ
2020ပြည်နယ်အမေရိကန်သမ္မတရွေးကောက်ပွဲမှာဒီမိုကရက်တစ်ပါတီရဲ့သမ္မတလောင်းဖြစ်အရွေးခံမဲ့ကြောင်းဒုသမ္မတဟောင်းဂျိုးဘိုင်ဒန်ကဒီနေ့ပဲကြေညာလိုက်ပါရဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့ရှင်ပြိုင်မှုသမ္မတလောင်းဖြစ်ရွေးချယ်ခွင့်ရရေးဂျိုးဘိုင်ဒန်ရဲ့ဒီမိုကရက်တစ်ပါတီကိုယ်စားလှယ်အများအပြားရှိနေတဲ့အထက်မှာဒယ်လာဝဲပြည်နယ်ဝါရီအထက်လက်တော်အမတ်လည်းဖြစ်အရင်သမ္မတဟောင်းဘရက်ကိုဘာမှလက်ထက်မှာဒုသမ္မတဖြစ်နှစ်ချိန်တာဝန်ယူခဲ့ကြတဲ့ဘိုင်ဒန်ကတော့ရှင်ပြိုင်သူတွေထဲမှာချက်ချင်းဆိုသလိုထိတ်ဆုံးနေရရောက်ခဲ့တာပါသမ္မတလောင်းဖြစ်အရွေးခံမှုဒုသမ္မတဟောင်းဘိုင်ဒန်ရဲ့ဒီနေ့ကြေညာချက်ထက်မှာတော့အမေရိကန်ပြည်ထောင်စုရဲ့အခြေခံစံတမိုးတွေနဲ့ကမ္ဘာအလယ်မှာရပ်တည်ချက်တွေဟာအန္တရာယ်နဲ့ကြုံရတဲ့အကြောင်းဖော်ပြထားပါတယ်သမ္မတထရန့်ကတော့ရှင်းနစ်ကြတန်း26ခွင့်ပေးလိုက်မယ်ဆိုရင်တိုင်းပြည်ရဲ့တွင်ပြည်လက္ခဏာတွေအားလုံးခြေခံချက်ချပြောင်းလဲသွားနိုင်တဲ့ကြောင့်ဒီလိုဖြစ်မခံနိုင်တဲ့အတွက်ရွေးကောက်ပွဲမှာဝင်ပြိုင်မှုဆုံးဖြတ်ခဲ့တာဖြစ်တဲ့အကြောင်းပြောဆိုထားပါတယ်။အသက်86နှစ်အရွယ်ဒုသမ္မတဟောင်းဘိုင်ဒန်ဟာအများပြည်သူနဲ့ပတ်သက်တဲ့အခမ်းအနားတွေမှာထိတွေ့ရာပွတ်ပတ်နှမ်းရှုပ်တာတွေရှိခဲ့တဲ့ပေါ်ဆွဆွဲဝေဖန်မှုတွေနဲ့လည်းမချသေးခင်ကပဲကြုံခဲ့ရတာပါ။နေဗာဒါပြည်နယ်ဒုတိယအုပ်ချုပ်ရေးမှူးဖြစ်တာဝန်ယူခဲ့ဘူးသူမျိုးသမီးတူပါဝင်မျိုးသမီး9ဦးထက်မနည်းကဆွဆွဲခဲ့တာတွေကိုတော့သူ့ဘဝတခြားလူတွေနဲ့ရင်းရင်းနှီးနှီးဆက်ဆံခဲ့တဲ့အပြုမူဖြစ်ကာကွယ်ပြောဆိုခဲ့ပေမဲ့ရှေ့လျှောက်စဉ်စဉ်ရင်းရင်းပြုမူသွားမယ်လို့လည်းပြောဆိုထားပါတယ်
။ဒီမိုကရက်အမတ်တွေအများစုနေရာရထားတဲ့အမေရိကန်အောက်လွှတ်တော်ကနေသူ့ကိုတရားစွဲဖို့ကြိုးစားမယ်ဆိုရင်နိုင်ငံတော်တရားရုံးချုပ်အထိတက်ပြီးတရားရင်ဆိုင်မယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောကြားခဲ့ပါတယ်။2016ရွေးကောက်ပွဲမှာဝင်နောက်ဆက်ခဲ့တဲ့ရုရှားနဲ့ထရမ့်စီယုံရေးတာဝန်ခံတွေပူးပေါင်းဆောင်ရွက်ခဲ့ခြင်းရှိမရှိအထူးစုံစမ်းရမှုရောဘတ်မော်လာရဲ့အစီရင်ခံစာကိုတုံ့ပြန်တဲ့အနေနဲ့သမ္မတကတွစ်တက်လူမှုကွန်ရက်ပေါ်မှာရေးသားတာမှာသူ့ဘက်ကဘာပြစ်မှကျူးလွန်မထားဘူးလို့ဆိုပါတယ်။တချို့အချက်တွေကိုထိန်ချမ်းပြီးလူသိရှင်ကြားထုတ်ပြန်ထားတဲ့အစီရင်ခံစာထွက်ခဲ့ပြီးတဲ့နောက်သမ္မတကိုတရားစွဲသင့်မသင့်ဒီမိုကရက်တွေကြားအခြေအနေဆွေးနွေးကြရာဖြစ်နေပါတယ်။တရားစွဲဖို့လုပ်ငန်းတွေမဆရင် liberal အတွေးအမြင်ရှိသူတွေရဲ့ထောက်ခံမှုဆုံးရှုံးသွားလိမ့်မယ်လို့ပါတီဝင်တချို့ကစိုးရိမ်နေကြပေမဲ့အောက်လွှတ်တော်ဥက္ကဋ္ဌဒီမိုကရက်အမတ် Nancy Pelosi ကတော့တတိထားဆောင်ရွက်ဖို့တိုက်တွန်းနေပါတယ်။သူ့ဘော်တရားစွဲရင်နိုင်ငံတော်တရားရုံးချုပ်အထိတက်မယ်လို့သမ္မတထရမ့်ကပြောနေပေမဲ့သမ္မတကိုတရားစွဲတဲ့ဆောင်ရွက်မှုတွေကိုတားဆီးပိုင်ခွင့်အခွင့်အာဏာတရားရုံးချုပ်မှာမရှိဘူးဆိုတာအရင်ဖြစ်ရတွေကိုကြည့်ရင်ရှင်းတယ်လို့ဖွဲ့စည်းပုံဆိုင်ရာကျွမ်းကျင်သူရှင်းနေတွေကထောက်ပြပါရယ်သမ္မတဘော်လွှတ်တော်ကတရားဆွဲတဲ့လုပ်ငန်းတွေမှာဝင်ရောက်ဆွဖက်ပိုင်ခွင့်မရှိဘူးလို့နိုင်ငံတော်တရားရုံးချုပ်ကလည်း1993ခုနှစ်တုန်းကဆုံးဖြတ်ထားတာရှိပါတယ
်မြောက်ကိုရီးယားရဲ့နျူကလ িয়ার စီစဉ်တွေကိုဖျက်သိမ်းနိုင်ရေးနိုင်ငံတကာတိုင်ဝမ်ကလုံခြုံရေးအမှတ်ကံချက်ပေးဖို့လိုတဲ့အကြောင်းရုရှားသမ္မတဗလာဒီမီယာပူတင်ကပြောလိုက်ပါရယ်ရုရှားနိုင်ငံရှီဗျာဒီဇာဗလာဒီဗော့စတော့ခ်စီကမ်မြို့မှာမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်းနဲ့ဒီနေ့ထိပ်သီးတွေ့ဆုံပြီးရုရှားသမ္မတကဒိနောက်တွေကိုပြောရမှာအမေရိကန်နဲ့မြောက်ကိုရီးယားတို့ကြားတဖြည်းဖြည်းချင်းယုံကြည်မှုတည်ဆောက်သွားဖို့လိုတဲ့အကြောင်းပြောဆိုခဲ့တာပါအပြန်လည်အကျိုးစီးပွားတွေကိုလေးစားမှုတွေနဲ့အောင်မြင်အောင်တဆင့်ချင်းဆောင်ရွက်သွားနိုင်တဲ့အကြောင်းလည်းရုရှားသမ္မတကအစိုးရပိုင်းထပ်တရင်စနာကိုပြောဆိုထားပါတယ်မြောက်ကိုရီးယားကတော့အမေရိကန်ကတန်ခတ်မှုတွေတဖြည်းဖြည်းလျှော့ချပေးတယ်မြတ်နျူကလ িয়ার လက်နက်တွေကိုဆွတ်လွတ်သွားဖို့လိုလားနေတာပါအမေရိကန်သမ္မတဒေါ်နယ်ထရမ့်ဘက်ကတော့မြောက်ကိုရီးယားအနေနဲ့နျူကလ িয়ার စီစဉ်တွေအားလုံးကိုဆွတ်လွတ်ပြီးအပြန်အလှန်အနေနဲ့ဆက်ဆံရေးပုံမှန်ပြန်လည်တည်ဆောက်သွားဖို့ လိုလားနေတာဖြစ်ပါတယ်။နှစ်နိုင်နီးပါးကြာမြင့်ခဲ့ရုရှားသမ္မတနဲ့တူးချင်းထိပ်တိတွတ်ဆုံမှုနဲ့နောက်ဆက်တွဲ90ဖွဲ့ရဲ့တွတ်ဆုံမှုတွေနဲ့ညက်စာစားပွဲတွေအတွင်းမှာတော့မြောက်ကိုရီးယားခေါင်းဆောင်ကတိတ်စကားများပြောတာမျိုးတော့မရှိခဲ့ပါဘူး။မြောက်ကိုရီးယားခေါင်းဆောင်ကတော့ဆွေးနွေးမှုတွေဟာရင်းရင်းနှီးနှီးနဲ့အထိတ်ပဲပြောရတဲ့အကြောင်းပြောဆိုခဲ့တယ်လို့နျူကလ িয়ার စီစဉ်နဲ့ပတ်သက်လို့မပြေမလည်ဖြစ်နေရတဲ့ကိုငြင်းငြင်းချင်းချင်းဖြစ်ရှင်းနိုင်မယ့်နည်းလမ်းတွေကိုဆွေးနွေးနိုင်တဲ့အကြောင်းလည်းပြောဆိုခဲ့ပါတယ်။နျူကလ িয়ার လက်နက်တွေဆွတ်လွတ်ဖို့လုံခြုံရေးရဘလို့ဂရိခွေမျိုးတွေကိုမြောက်ကိုရီးယားဘက်ကတောင်းဆိုလာမယ်ဆိုတာကတော့ရှင်းရှင်းလင်းလင်းမရှိပေမဲ့ရုရှားသမ္မတကတော့နိုင်ငံတကာအဆင့်ဥပဒေကြောင်းအရအာမခံချက်မျိုးဖြစ်မယ်လို့ပြောဆိုထားပါတယ်
။ကမ္ဘာကြီးပြည်နွေးလာမှုရဲ့အကျိုးဆက်ရာသီဥတုပြောင်းလဲမှုကိုအများပြည်သူပိုပြီးအာရုံစိုက်လာဖို့ရည်ရွယ်ပြီးတော့ဗြိတိန်နိုင်ငံလန်ဒန်မြို့မှာရက်ဆက်ဆန္ဒပြနေကြသူတွေဟာဒီကနေ့မှတော့ဗန်နာရေးဆိုင်ရာလုပ်ငန်းတွေအဓိကရှိတဲ့နေရာတွေမှာပိတ်ဆို့ဆန္ဒပြနေကြပါတယ်။ Extinction Rebellion လို့နာမည်ပေးထားတဲ့အဖွဲ့ကလန်ဒန်အစုရှယ်ယာဈေးကွက်ရှိရာသွားတဲ့အဓိကလမ်းမကြီးတစ်ခုကိုပိတ်ဆို့ခဲ့ကြတယ်လို့တချို့ကလည်းအစုရှယ်ယာဈေးကွက်ထဲအဝင်တကားရှိမှတားဆီးဆန္ဒပြခဲ့ကြပါတယ်။တချို့ကတော့ Canary Wharf ဘူတာယုံမှာရထားတစ်စီးရဲ့ခေါမိုးပေါ်တက်ပြီးဆန္ဒပြပါတယ်။ဗန်နာရေးလုပ်ငန်းတွေကြောင့်ဖြစ်တဲ့ကဘာကြီးအပေါ်ဆိုးကျိုးတက်ရောက်မှုတွေကိုအမှန်အတိုင်းထုတ်ဖော်ပြောကြားဖို့တောင်းဆိုတဲ့အနေနဲ့ဗန်နာရေးလုပ်ငန်းတွေအဓိကရှိတဲ့နေရာတွေမှာဆန္ဒပြရတာဖြစ်တယ်လို့ဆန္ဒပြပွဲဦးဆောင်သူတွေကပြောပါတယ်။လွန်ခဲ့တဲ့သတင်းနှစ်ပတ်ထဲကစတင်ခဲ့တဲ့ပိတ်ဆို့ဆန္ဒပြပွဲတွေကြောင့်လန်ဒန်မြို့တော်တွေကအဓိကလမ်းမတွေတံတားတွေနဲ့မြေအောက်ရထားတွေရဲ့အသွားအလာအကြီးအကျယ်ထိခိုက်ခဲ့ရပါတယ်။ဆန္ဒပြပွဲတွေကြောင့်ရဲတပ်ဖွဲ့ဝင်တပေါင်းကျော်ကိုဖျန့်ချထားရပြီးဖမ်းဆီးခံရတဲ့ဆန္ဒပြသူကလည်းတထောင်နီးပါးရှိပါတယ်။ဒါပေမဲ့တရားစွဲခံရသူကတော့80လောက်ပဲရှိပါတယ်ရှင
်။ယူအမေရိကန်အသံညဘက်မြန်မာဘာသာစစ်စစ်လေးကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 11395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 9885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်။ You make it and my wife is in it.ကြာသပင်းနဲ့ညဘက်ကလေးတွေကိုဆက်လက်ကြီးညာနေပါတယ်။တိလင်္ကာနိုင်ငံမှာနောက်ထပ်တက်ခတ်မှုတွေကြိုးဝနိုင်နေဆိုတဲ့သတင်းတွေကြောင့်ရှေ့လာမဲ့သတင်းပတ်တွေအတွင်းအများပြည်သူသွားလာတဲ့ဘာသာရေးခန္ဓာတွေကိုရှောင်ကျဉ်ကြဖို့ကိုလံဘိုမြို့တော်မှာရှိတဲ့အမေရိကန်တန်ယုံကသတိပေးလိုက်ပါတယ်။တရုတ်ရထားပြီးလူစုလိုက်ပြုံးလိုက်ရှိတဲ့နေရာတွေကိုရှောင်ကျဉ်ကြဖို့ဒီနေ့ပဲအမေရိကန်တန်ယုံကတွစ်တာလူမှုကွန်ရက်ကနေသတိပေးလိုက်တာပါ။တင်းမလီနေတုန်းကအစ်တာပေါ်တော့အတွင်းလူပေါင်း350ကျော်တည်ဆုံးရတဲ့အထက်ခံဘုံကွက်တက်ခိုက်မှုတွေကြုံလာပြီးတဲ့နောက်မှာပဲသတိပေးချက်ထွက်ပေါ်လာတာလည်းဖြစ်ပါတယ်။တက်ခိုက်မှုတွေဖြစ်ခဲ့ပြီးတဲ့နောက်ရာယူကထွက်ဖို့သမ္မတကဖိအားပေးရခံခဲ့ရပြီးတဲ့နောက်မှာပဲကာဝေးရေးဝန်ကြီးဟမ်မာဆရီဖန်နန်ဒိုကလည်းဒီနေ့ပဲရာယူကနှုတ်ထွက်သွားပါတယ်။သမ္မတမန်ဒူပါလာဆရီဆနာကတော့ကာဝေးရေးဝန်ကြီးနဲ့ရဲချုပ်ပူချစ်ချာဆွန်ဒရာတို့ကိုရာယူကထွက်ဖို့တောင်းဆိုထားတာပါ။ခရီးရန်ဖျားကြောင်းနေနဲ့အဆင့်မြင့်ဟိုတယ်တွေမှာအထက်ခံဘုံကွက်တက်ခတ်မှုတွေမဖြစ်ခင်အိန္ဒိယထောင်လိုင်းကြီးတွေကသတိပေးခဲ့တဲ့သတင်းအချက်အလက်တွေကိုသူ့ကိုအတိမပေးတဲ့သူတွေကိုပြင်းပြင်းထန်ထန်အရေးယူမယ်လို့သမ္မတကနိုင်ငံကိုရုံးမြင့်တန်ကြားကနေပြောကြားတဲ့မိန့်ခွန်းမှာပြောဆိုခဲ့ပြီးနောက်မှာပဲထိတ်တဲလုံခြုံရေးတာဝန်ရှိတဲ့သူတွေကိုရာယူကထွက်ဖို့သမ္မတကတောင်းဆိုခဲ့တာလည်းဖြစ်ပါတယ်
။တရုတ်နိုင်ငံမှာရောက်ရှိနေတဲ့နိုင်ငံတော်အတိုင်ပင်ခံတော်ဆန်းစုကြည်ဟာတရုတ်ဝန်ကြီးချုပ်လီကဲချန်းနဲ့ဒီကနေ့တွေ့ဆုံပါတယ်နှစ်ဖက်အပြန်အလှန်အကျိုးအတွက်လက်တွေ့ကြတဲ့နှစ်နိုင်ငံပူးပေါင်းဆောင်ရွက်မှုတွေရှေ့တိုးလှုပ်သွားဖို့လိုလာတယ်လို့ဒေါအောင်ဆန်းစုကြည်ကတရုတ်ဝန်ကြီးချုပ်ကိုပြောကြားခဲ့ပါတယ်။မြန်မာနိုင်ငံစီးပွားရေးနဲ့လူမှုဖွံ့ဖြိုးတိုးတက်ရေးတို့အတွက်တရုတ်နိုင်ငံကခိုင်ခိုင်မာမာပံ့ပိုးတဲ့အတွက်လည်းကျေးဇူးတင်စကားပြောခဲ့တယ်လို့တရုတ်ဝန်ကြီးချုပ်ယုံကထုတ်ပြန်တဲ့သတင်းမှာဖော်ပြထားပါတယ်။ရှေ့နှစ်မှာအနှစ်80ပြည့်မဲ့တရုတ်မြန်မာစံတမန်ဆက်ဆံရေးမှာနိုင်ငံရေးအရအပြန်အလှန်ယုံကြည်မှုကိုပိုပြီးခိုင်မာအောင်တဲ့ဘုံတိုးတိုးရေးတို့အတွက်အဖက်ဖက်ကပူးပေါင်းဆောင်ရွက်မှုတွေကိုတရုတ်ဖက်ကတိုးပြင်သွားခြင်းနဲ့အကြောင်းတရုတ်ဝန်ကြီးချုပ်ကလည်းဒေါအောင်ဆန်းစုကြည်ကိုပြောခဲ့တယ်လို့ဆိုပါတယ်။တရုတ်မြန်မာစီးပွားရေးဇင်းကြံလန်းတိဆောက်ရေးကိုလည်းရှေ့တိုးဆောင်ရွက်သွားခြင်းတယ်လို့ဝန်ကြီးချုပ်လီကဲချောင်းကဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံစဉ်မှာပြောကြားခဲ့ပါတယ်။ခေါင်းဆောင်နှစ်ယောက်တွေ့ဆုံပြီးမှတော့တရုတ်နဲ့မြန်မာကြားပူးပေါင်းဆောင်ရွက်ရေးသဘောတူညီချက်တွေကိုလက်မှတ်ရေးထိုးဖွယ်ဖို့လည်းတက်ရောက်ခဲ့ပါတယ်။မနေ့ကတော့ဒေါအောင်ဆန်းစုကြည်ဟာဒီတရုတ်သမ္မတရှီဂျင်ပင်နဲ့တွေ့ဆုံပါတယ်။နှစ်နိုင်ငံဆက်ဆံရေးနဲ့ပူးပေါင်းဆောင်ရွက်မှုတွေတိုးမြှင့်ထိုင်ဖို့နဲ့တရုတ်မြန်မာနယ်စပ်လုံခြုံရေးတည်ငြိမ်ရေးနယ်စပ်မှာဒီနေထိုင်နေကြတဲ့ပြည်သူတွေရဲ့ဘဝပုံမှန်အေးချမ်းရေးတို့အတွက်တရုတ်ကမြန်မာနဲ့လက်တွဲဆောင်ရွက်သွားမယ်လို့သမ္မတရှီကပြောကြားခဲ့တယ်လို့နိုင်ငံတော်တိုင်ပင်ခံဒေါအောင်ဆန်းစုကြည်ကလည်းနယ်စပ်တည်ငြိမ်ရေးအတွက်တရုတ်နဲ့ပူးပေါင်းဆောင်ရွက်ဖို့လိုလားတယ်လို့တုံ့ပြန်တဲ့အကြောင်းတရုတ်ကလာတဲ့သတင်းတွေမှာဖော်ပြပါရယ်ခေတ်သစ်ပိုလန်မကြီးဆိုင်ရာအပြည်ပြည်ဆိုင်ရာနီလာကန်ကိုဒီ အမျိုးသမီးရည်နဲ့ကလေးတွေဖြစ်ကြောင်းလည်းပြောဆိုထားပါတယ်။ဒါမှမဟုတ်နှစ်ထောင်စတုံးခုနှစ်ကစလို့ထိခိုက်သေးဆုံးမှုအနည်းဆုံး300ကာလတခုလည်းဖြစ်ခဲ့ပါတယ်။နှစ်ကံပြုတ်ကတ်ဒီဂျုံနီယားရဲ့အာဖဂန်နစ္စတန်နိုင်ငံမှာအထူးကံဘုံကွဲတက်ခတ်မှုကြောင့်သေဆုံးသူရေအတွက်ရောက်ကျသွားတဲ့အကြောင်းလည်းစီရင်ခံစာကပေါ်ပြထားပါတယ်။ရသာထိခိုက်သေးဆုံးမှုတွေရောက်ကျလာတာကသက်ဆိုင်ရာပေ ဂါဖြစ်တယ်လို့အတည်ပြုနိုင်သူ390ရှိပါတယ်တချို့ကဂျူးလူမျိုးတွေအများစုနေထိုင်တဲ့ဘရုတ်လင်အရပ်မှာဖြစ်ကြပါတယ်ဝတ်တက်ယောဂါဟာအင်တန်ကူးဆက်လွယ်တဲ့ယောဂါဖြစ်ပြီးတော့ယောဂါဖြစ်နေသူနှာခြေတာချောင်းဆိုးတာကြောင့်လေကားနေတဆင်ကူးဆက်ကြလေရှိပါတယ်ဝတ်သက်ယောဂအဖြစ်များကြတဲ့အစ္စရေးယူကရိန်းဖိလစ်ပိုင်နိုင်ငံတွေကိုတွားရောက်ခဲ့ကြတဲ့ကာကွယ်ဆေးထိုးမထားသူတွေစီကနေပြီးတော့အမေရိကန်မှာကူးစက်ယောဂပြန်လည်ဖြစ်ပွားနေတာပါဝတ်သက်ယောဂကာကွယ်ဆေးဟာယောဂမဖြစ်အောင်69ရာခိုင်နှုန်းအထိကာကွယ်ပေးနိုင်တယ်လို့ CDC ကပြောကြားပြီးတော့နိုင်ငံသားမတွားခင်ကာကွယ်ဆေးထိုးကြဖို့လည်းအကြံပြုထားပါတယ်ရှင
်နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မွန်တို့ညင်ညာပေးသွားတာဖြစ်ပါတယ်အခုကစပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ရင်းဆုံးတော့တောင်ဆန်းစုကြည်ရဲ့တရုတ်နိုင်ငံခီးစဉ်အကြောင်းကိုပြောပြကြပါမယ်တရုတ်နိုင်ငံဥဆောင်လုပ်တဲ့ဒုတိယအကြိမ်မြောက်ရပ်ဝန်းတဲ့ပိုလန်မှာပြည်ပဆိုင်ရာပူးပေါင်းဆောင်ရွက်ရေး BRI Forum ကိုတက်ရောက်နေတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ဟာဒီကနေ့မှာတော့တရုတ်သမ္မတရှီချင်းပင်နဲ့တွေ့ဆုံပြီးတော့နိုင်ငံပူးပေါင်းဆောင်ရွက်ရေးဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးကြပါတယ်နိုင်ငံနားလည်မှုစာချုပ်လာတချို့လက်မှတ်ရေးထိုးတဲ့ပွဲကိုလည်းတောင်ဆန်းစုကြည်တက်ရောက်ခဲ့သလိုအခုခီးစဉ်ကနေတရုတ်မြန်မာစီးပွားဆက်ဆံမှုတွေပိုအားကောင်းလာနိုင်တယ်လို့သုံးသပ်သူတချို့ကတော့ရှုမြင်နေကြပါတယ်တောင်ဆန်းစုကြည်ရဲ့တရုတ်ခီးစဉ်အပေါ်သုံးသပ်ချက်တချို့ကိုတော့ကိုဇော်ထက်ကစူးစီးတင်ပြပေးထားပါတယ်ခင်ဗျာ
ဒီနေ့တရုတ်သမ္မတရှီကျင်းပင်နဲ့နိုင်ငံတော်အတိုင်ပင်ခံဒေါ်ဆန်းစုကြည်တွေ့ဆုံခဲ့တဲ့အခါမှာပိုလန်မှစီမံကိန်းကနေနှစ်နိုင်ငံလူမှုဘဝတွေမြင့်တင်ဖို့ချစ်ကြည်ရေးတူမြင့်ဖို့မြန်မာငြိမ်းချမ်းရေးမှာအကူအညီပေးဖို့နေဆက်တည်ငြိမ်ဖို့ရခိုင်ကနေဆက်ဆုံးဖသူတွေရေးကိစ္စအကူအညီပေးဖို့နဲ့ကုလသမဂ္ဂမှာနှစ်နိုင်ငံပူးတွဲလှုပ်ဆောင်ဖို့အပါအဝင်အချက်တချို့ကိုဆွေးနွေးခဲ့ကြရတဲ့အကြောင်းမြန်မာနိုင်ငံနိုင်ငံသားရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်မြန်မာဖွံ့ဖြိုးတိုးတက်ရေးနဲ့နည်းပညာပိုင်းဆိုင်ရာအကူအညီတွေအတွက်လည်းတရုတ်အစိုးရကတရုတ်ရွှေဝံငွေ1ဘီလီယံအကူအညီပေးမဲ့ကိစ္စကိုလည်းဆွေးနွေးခဲ့ကြပေမဲ့အများစိတ်ဝင်စားစောင့်ကြည့်နေတဲ့မြေဆုံစီမံကိန်းနဲ့ပတ်သက်ပြီးဆွေးနွေးရလို့တော့မကြားသိရသေးပါဘူး။ဒေါ်ဆန်းစုကြည်ရဲ့တရုတ်ခီးစဉ်နဲ့ပတ်သက်လို့တရုတ်မြန်မာဆက်ဆံရေးဟာပိုပြီးနှီးစပ်သွားနိုင်ကြောင်းနိုင်ငံရေးလေ့လာသုံးသပ်သူဒေါက်တာရှမ်မျိုးသိန်းကအခုလိုပြောပါတယ
်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ရဲ့တရုတ်ပြည်သူသမ္မတနိုင်ငံခီးစဉ်အလွန်ကာလမှာမြန်မာနိုင်ငံဟာတရုတ်နိုင်ငံနဲ့ဆက်ဆံရေးအပိုင်းမှာပို့ပြီးတော့နှိစက်သွားနိုင်တယ်နှိကက်သွားနိုင်တယ်လို့ကျွန်တော်ကအဲ့လိုယူဆပါတယ်ဒီကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းဝိုင်းအထူးသဖြင့်အနောက်နိုင်ငံတွေအနေနဲ့မြန်မာအစိုးရနဲ့မြန်မာတပ်မတော်နဲ့ထိတွေ့ဆက်ဆံမှုကိုပို့ပြီးတော့ချဲ့ထွန်ဖို့လိုအပ်တယ်လို့မြင်ပါတယ်မြန်မာအစိုးရအနေနဲ့ရောမြန်မာတပ်မတော်အနေနဲ့ရောကုလသမဂ္ဂအပါအဝင်အနောက်နိုင်ငံတွေအပါအဝင်နိုင်ငံတကာအတိုင်းဝိုင်းနဲ့ဒီတက်ပို့ပြီးတော့ဖြူဟာမြောက်ထိတွေ့ဆက်ဆံမှုသူအပ်တယ်လို့မြင်ပါတယ
်နိုင်ငံတော်တိုင်ပင်ခံဒေါ်ဆန်းစုကြည်ဟာတရုတ်နိုင်ငံဦးဆောင်လုပ်နေတဲ့ဒုတိယအကြိမ်မြောက်ရန်ဝန်နဲ့ပိုလန်မှာအပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေး BRI ဖိုရမ်ကိုတက်ရောက်ဖို့အတွက်တရုတ်နိုင်ငံကိုရောက်ရှိနေတာပါဒီခီးစဉ်အတွင်းတရုတ်သမ္မတတရုတ်ဝန်ကြီးချုပ်စရဲနိုင်ငံရေးအကြီးအကဲတွေနဲ့တွေ့ဆုံခဲ့သလိုနှစ်နိုင်ငံကြားပူးပေါင်းဆောင်ရွက်မှုတွေအတွက်လည်းနားလည်မှုစာချုပ်လွှာလက်မှတ်ရေးထိုးတဲ့ပွဲကိုလည်းဒေါ်ဆန်းစုကြည်တက်ရောက်ခဲ့ပါတယ် အခုလိုဒေါန်ဆန်းစုကြည်တရုတ်နိုင်ငံအောင်ရောက်နေချိန်မှာပဲရဆိုင်သားရဲ့မြေဆုံစီမံကိန်းကိုအပြီးတိုင်ဖြတ်သိမ်းပေးဖို့အတွက်တောက်ဆုပ်လှုပ်ရှားမှုတွေကလည်းပြည်တွင်းမှာအရှိန်တက်နေတာပါမြေဆုံစီမံကိန်းပြန်မစဖို့အတွက်ဒေါန်ဆန်းစုကြည်အနေနဲ့ပြည်သူနဲ့အခြေလက်ဆွေးနွေးပြီးတရုတ်အစိုးရကိုပြန်လည်ချပြသင့်တယ်လို့ကချင်ဒီမိုကရက်တစ်ပါတီဥက္ကဋ္ဌဥက္ကံကောင်အောင်ခန်းကပြောပါတယ
်။မြေဆုံကြီးကတာနဲ့ပတ်သက်တော့ဒေါ်အောင်ဆန်းစုကြည်ကလုံခဲ့တဲ့ချိန်မှာဒီကိစ္စမှာလာတော့လည်းပြည်သူချပြတယ်။သူ့ဘူးနေနေထုတ်ပေါ်ပါမယ်ဆိုရဟာ။ဒါပြီးမှဖြစ်နိုင်တော့မြေဆုံကြီးကတာနဲ့ပတ်သက်ပြီးမှဒီဆွေးနွေးပြီးမှဒီအချက်လက်တွေကိုသဘောမတူတဲ့အချက်လက်တွေကိုတင်ပြဖို့လိုပါလိမ့်မယ်။ဒါတွေကဖို့ပြင်းနေတယ်စင်ပြဖို့ကောင်းပါလေဆိုတဲ့ဟာမျိုးတော့ဆိုတော့စင်ပြဖို့ပါမယ်
။နိုင်ငံတော်တာမြင်ခံဒေါ်ဆန်းစုကြည်ဟာပြည်တွင်းမှာဖွဲ့ထားရဲရန်ဝန်နဲ့ပိုလမစီမံကိန်းအကောင့်တဲ့ဖော်ရေးကော်မတီရဲ့ဥက္ကဋ္ဌအဖြစ်တာဝန်ယူထားသူပါ။တရုတ်နိုင်ငံဥဆောင်မဲ့ရန်ဝန်နဲ့ပိုလမစီမံကိန်းမှာနိုင်ငံ60ကျော်ပါဝင်မှာဖြစ်ပြီးမြန်မာနိုင်ငံအနေနဲ့ပထဝီအနေထားရမဟာဗျူဟာကျရဲ့နေရာမှာရှိရတဲ့အတွက်ပါဝင်လို့ကြောင်းစီမံကိန်းမျိုးကိုဆောင်ရွက်ရမှာနှစ်နိုင်ငံအကျိုးစီးပွားမြင့်မြတ်တတဖြစ်အောင်လုပ်ဖို့လိုကြောင်းအဲ့ဒီကော်မတီရဲ့ပြမသောအစည်းအဝေးမှာအတမ်းမြင့်ကဒေါ်ဆန်းစုကြည်ကပြောခဲ့တာပါဒီလိုမြန်မာနိုင်ငံပါဝင်လာဖို့ဆုံးဖြတ်ပြီးရဲ့နောက်ပိုင်းပြည်တွင်းမှာတရုတ်မြန်မာအကျိုးစုဆောင်ရွက်မဲ့စီးပွားရေးအခြေခံစာအုပ်အနေနဲ့ပတ်သက်ပြီးသဘောထားအမြင်တွေကလည်းအမျိုးမျိုးထွက်ပေါ်လာပါတယ်ဖွံ့ဖြိုးဆဲနိုင်ငံဖြစ်တဲ့မြန်မာနိုင်ငံအတွက်တရုတ်အကောင့်နဲ့ဖော်မတ်စီမံကိန်းတွေဟာတကယ်ပဲအကျိုးရှိနိုင်လားဆိုတာမေးခွန်းတစ်ခုဖြစ်နေပါတယ်မြန်မာနိုင်ငံမှာအခြေခံစာအုပ်တွေအများကြီးလိုအပ်ပေမဲ့လို့စီမံကိန်းတွေနဲ့ပတ်သက်ရင်နှစ်ဦးနှစ်ဖက်ညှိနှိုင်းပြီးလုပ်သွားမယ်လို့မြင်ကြောင်းစီးပွားရေးမူဝါဒရေးရာပညာရှင်ဒေါက်တာအောင်ကိုကပြောပါတယ်
။ဒါတော့နှုတ်နှစ်ဖက်အကြံနဲ့ညှိရပါဘောနော်။သူတို့က propose လုပ်တိုင်းလည်းဒီဘက်ကတော့လက်ခံမဲ့လို့မဟုတ်ပါဘူး။ဟုတ်ကဲ့ပါလေ။နောက်တစ်ခုကဒီပြည်ရင်းကစွဲလုပ်ငန်းရှင်တွေနိုင်ငံသားတွေပေါ့။အဲဒါကလည်းဘလို့အကျိုးရှိသွားပါ။ဒါပူပေါင်းပေါင်းဆောင်ရနိုင်တယ်ဆိုတော့လည်းဒါလည်းရှိဖို့လိုတာပေါ့။ဟုတ်နော်။ဒါလည်းတော့သိချာစဉ်းစားရမှာပေါ့
။တရုတ်နိုင်ငံပေကျင်းမြို့မှာ April 25ရက်ကနေ28ရက်ထိလုပ်နေတဲ့ဒုတိယမြောက်ရန်ဝန်နဲ့ပူလမပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဖိုရမ်ကိုနိုင်ငံတော်တိုင်ပင်ခံနဲ့အတူပို့ဆောင်ဆက်သွယ်ရေးလျှက်စစ်ဆွမ်းရင်စီမံဗဏ္ဍာစတဲ့ဝန်ကြီးရည်နဲ့မြန်မာနိုင်ငံဆိုင်ရာတရုတ်တာဝန်သူတက်ရောက်ခဲ့ကြပါတယ်။အတိုင်ပင်ခံကတော့ကမ္ဘောဒီးယားနိုင်ငံဝန်ကြီးချုပ်ဟော့စင်ဖိတ်ခေါ်ထားတဲ့အတွက်တရုတ်ခီးစဉ်ပြီးရနောက်မှာကမ္ဘောဒီးယားကိုခီးဆက်မှာဖြစ်ပါတယ်
။ကိုဇော်ထက်ရန်ကုန်မြို့ကနေသတင်းဖိတ်ပို့ခဲ့တာဖြစ်ပါတယ်။အခုတစ်ခါတော့အချင်းပြည်နယ်ဖားကန်ဒေသဘက်ကသတင်းတပုတ်ကိုပြောပြကြပါမယ်။ဖားကန်ဒေသမှာရှိတဲ့နှောင်းကံပြူချလို့လူများပြားတည်ဆုံပြီးရပိုင်းတွင်းမှာအန္တရာယ်ရှိသတိပေးဆိုင်းဘုတ်တွေစိုက်တူထားဖို့လမ်းညွှန်ထားကြောင်းတာဝန်ရှိသူတွေကပြောပါရတယ်။ဒီလိုသတိပေးရုံနဲ့မလုံလောက်ပဲအေးအေးဆောင်ရွက်တာတွေလုံးတင်တယ်လို့ဒေသခံတချို့ကတော့ပြောပါရတယ်။ဒီကြောင်းကတော့ VOA မြန်မာပိုင်းသတင်းတောက်ကိုထောင်ခန်းကသတင်းပေးပို့ထားပါရခင်ဗျာ။
ပြည်ကတဲ့တွင်ရနေကကချင်ပြည်နယ်ဖားကန်ဒေသမှာတက်တန်းလုံလုတ်ကွက်နဲ့တူးဖော်စဲလုတ်ကွက်ကြားကမြေသားနေရန်ပြူကြပြီးနေရန်ပေါ်မှာရှိတဲ့လုတ်ကွက်ဟောင်းကနုံကန်ကြီးပေါက်ကျခဲ့လို့လူ90ကျော်နဲ့ဆက်ရန်နေရာတချို့မြေမြုပ်သွားခဲ့ပါတယ်။လူနေချင်းအလောင်းတွေကသာပြန်တွေ့သေးတာရှိပြီးရှာဖွေကယ်ဆယ်လုဆောင်နေစေဖြစ်ကြောင်းတာဝန်ရှိသူတွေကပြောပါတယ်။ဒီလိုနုံကန်ပေါက်ကျပြီးနောက်ပိုင်းမှာလုတ်ကွက်တွေမှာအနေရရှိတဲ့သတိပေးဆိုင်မှုတွေစိုက်ထူသွားမယ်လို့ကချင်ပြည်နယ်တရံဇာတဝန်ကြီးဦးတာရှိလဆိုင်ကပြောပါတယ
်ကျိုးပေါက်နိုင်တဲ့ဟာလို့ကျွန်တော်တို့အနေနဲ့ကပြောဖို့လည်းခက်တာပေါ့ဗျာကံနေတော့ရှိတာပေါ့နော်ဒီလိုကနေကံနေတော့ရှိတာပေါ့အဲ့လိုရှိတဲ့ကနေကံရှိတဲ့နေရာတွေမှာကျွန်တော်တို့ကစိတ်ချလုံခြုံအောင်ပေါ့နော်အဲ့ဒါလေးကိုကျွန်တော်စနစ်တကျပေါ့နော်ဆောင်ရွက်ထားဖို့တော့တောင်းညွန်လာခဲ့တယ်အဲ့ဒါလေးကိုပြုပေးအပ်ပြီးတော့အဲ့အနည်းအနာမှာလုပ်နေတဲ့လုပ်ခွက်တွေရှိခဲ့ရင်လည်းအဲ့ဒီနေရာတွေမှာသူတို့အများအားတတိပြုနိုင်ဖို့အတွက်တိပေးဆိုင်ပုတ်တွေလေတတိပေးဆိုင်ပုတ်တွေအဲ့ဒါအန်ဒီရရှိတဲ့တိပေးဆိုင်ပုတ်တွေကိုဘုံမြင်တာထင်တာအောင်ကတ်ထားဖို့အဲ့လိုလမ်းညွှန်ထားခဲ့တယ်
။ဖားကတ်မှာနုံငံပြူကြတာရင်းနဲ့မြေစာပုံပြူကြတာတွေဟာအမြဲလိုလိုဖြစ်ပေါ်နေပါတယ်။ဒီလိုပြူကြတာတွေကြောင့်နှစ်စဉ်လူပေါင်းများစွာတည်ဆုံနေပေမယ့်ကြောက်စင်းတူးဖော်မှုတွေကတော့ဆက်လက်လှုပ်ဆောင်နေသေးပါ။တာဝန်ရှိသူတွေဘက်ကတတိပေးဆိုင်ပုတ်တွေစိုက်ထုတ်မယ်လို့ပြောဆိုပေမယ့်ဒီလိုဖြစ်စဉ်တွေမှာအရေးယူဆောင်ရွက်မှုမရှိဘူးလို့ပြောတာကဖားကန်တင်တာကန်ကိုဇော်မူကျော်ပါ
ဒီလိုနုံကံပေါက်တာဒီတစ်ခါမှပေါက်တာမဟုတ်ဘူးယာနှစ်စဉ်လိုလူပေါက်ကြနေတာအဲနှစ်စဉ်လိုပေါက်ကြတဲ့နေရာမှာလူငန်းဝင်တတိဖြစ်တဲ့ပြည်သားဒီတက်ရတဲ့ဆုံးရှုံးတဲ့ပြည်သားအဲဘယ်လိုအရေးယူပါလဲဘယ်လိုဆောင်ရွက်မှာလဲပေါ့နော်ဒါတွေအစိုးရကဘာလို့မလုပ်တာလဲပေါ့အဲ့ဒါကြီးပေါ့ဗျာအဓိကတရားမှလည်းအရေးကြီးအရေးယူဆိုရလဲကျွန်တော်တို့မကြားဘူးပေါ့ဗျာနှစ်စဉ်ဒီလိုမျိုးဖြစ်တာဗျာကျွန်တော်တို့ကဒီလိုအရေးယူဆောင်ရွက်မှုတွေရှိမှကုမ္ပဏီဒီခါဒီလုပ်ငန်းဝင်မှာလုပ်ကံနေတဲ့ဝန်ထမ်းတွေစစ်ဆေးပြအောင်သူတို့ဖြူဆိုင်လာတယ်အဲ့တော့ဘာလဲဆိုတော့အဲ့လိုအရေးယူဆောင်ရွက်မှုတွေမရှိတဲ့အခါကျတော့ဘယ်ဟာပဲဖြစ်ဖြစ်အကုန်လုံးကပေါ်လာလေ
ဒီနေ့ကတော့ဒီကနေ့ပဲဖြစ်ပါတယ်ခင်ဗျာ
ကိုထောက်ခံပြောပြတော့တာဖြစ်ပါတယ်ကုတခါတော့လာမယ့်စနေညတိုင်းရည်လိုင်းစီစဉ်မှာဆွေးနွေးမယ့်အကြောင်းအရာကိုပြောပြပေးကြပါမယ်ဗျာညီမငယ်ကြီးကနေကြားတဲ့နိုင်ငံတော်တိုင်းနိုင်ငံပုဂ္ဂိုလ်တော်ဆန်းစုကြီးနဲ့ ကွေးဦးစီးချုပ်ဘိုးချုပ်မူကြီးမြောင်းလိုင်းတို့ဟာဒီအပိုင်းအတွင်းမှာမြန်မာအင်ဂျင်ကပ္ပအင်အားကြီးတယောက်နိုင်ငံကိုတွားရောက်ခဲ့ကြပါတယ်ဒီခီးစဉ်ကနေမြန်မာနိုင်ငံအတွက်ဘလို့အကျိုးရှိနိုင်ပါသလဲတရုတ်မြန်မာဆက်ဆံရေးကဘယ်လမ်းကြောင်းကိုဦးတည်နေသလဲစနေနေ့ညတိုင်းလေလိုင်းစီစဉ်မှာ၃သက်စနေတော်မှာဖြစ်ပါတယ်ပါဝင်ဆွေးနွေးမင်းလို့ရတဲ့တောတာရှင်တွေအနေနဲ့ VOA ကိုကိုယ်တယ်လီဖုန်းနံပါတ်တွေပေးပို့ထားမယ်ဆိုရင်တော့တိုင်းလေလိုင်းစီစဉ်ထုတ်လွှင့်ချိန်မှာခေါ်ယူသွားမှာဖြစ်ပါတယ် Facebook
စနေနေ့နဲ့ကျွန်တော်တို့ရဲ့ဒါရိုက်လေးလိုင်းအစည်းအဝေးမှာပါဝင်ဆွေးနွေးကြဖို့ကိုထပ်မံဖိတ်ခေါ်လိုပါတယ်ဗီအေကနေကြာသပတေးနေ့ညပိုင်းမြန်မာဘာသာအစည်းအဝေကိုည09:00နာရီအထိတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်အခုတစ်ခါတော့ကျွန်တော်နိုင်ငံတကာသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပြီးတော့ပထမတော့ဒီဝက်ဆက်ရောဂါနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုပြောပြခြင်းပါတယ်နေ့စဉ်
ဧပြီလရဲ့နောက်ဆုံးသတင်းပတ်ဟာကမ္ဘာကာကွယ်ရေးကာကွယ်ဆေးရပ်တပတ်ဖြစ်ပါတယ်။ကြောက်ကြီးယောဂါကိုအမြင့်ပြတ်ရှင်းသောအောင်လုံနိုင်သင်ခဲ့တဲ့ကူးစက်ယောဂါပိုတစ်ခုကတော့ပြန်ပြီးတော့ဖြစ်လာနေပါတယ်။ကရော့ပီယာဆန်ကြီးရဲ့သတင်းလွှာကတော့ကိုကျော်ကျော်သိန်းကတင်ပြပေးထားပါတယ်ခင်ဗျာ။ဝတ်သက်ယောဂါဟာလူသားတွေမှာသာဖြစ်တဲ့ယောဂါမျိုးကြောက်ကြီးယောဂါလို့ပဲလုံးဝအ ပထမ၃လအတွင်းမှာကိုပြီးခဲ့တဲ့နှစ်ကတည်းက၃ဆပိုများလာတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြောပါတယ်။အာဖရိကမှာတော့အခြေအနေကပိုဆိုးပါတယ်။ပြီးခဲ့တဲ့နှစ်ကတည်းကစာရင်ယောဂါဖြစ်ပွားမှုအဆ900ရာခိုင်နှုန်းတိုးလာတာပါ။ American ကျန်းမာရေး Institute ကဒေါက်တာ Anthony Fauci က
Madagascar has almost 1,000 deaths that has, you know,
Madagascar မှာတေဆုံးသူ 1,000 နီးပါးရှိနေပြီးထောင်ပေါင်းများစွာယောဂါကူးစက်ခံထားရပါတယ်
။ New York မြို့ Brooklyn အရက်က Hasidic ဂျူးဘာသာဝင်တွေကြားမှာဝတ်သက်ယောဂါကူးစက်ပြန့်ပွားတာကြောင့်မြို့တော်ဝန်ကအရေးပေါ်အခြေအနေကြေညာထားရပါတယ်။ကျူတင်ကောက်ဝင်နိုင်တဲ့ဒီဝတ်သက်ယောဂါအမေရိကန်အပါအဝင်ကမ္ဘာတော်မှာပြန်ဖြစ်လာနေတာဟာယောဂါကာဝယ်ဆေးနည်းလာတာကြောင့်ဖြစ်တယ်လို့ American ကျန်းမာရေး Institute ကသတိပေးထားပါတယ်။1960ပြည့်နှစ်တွေမှာကာဝယ်ဆေးပေါ်မလာခင်ကကမ္ဘာတဝန်းလူပေါင်း2သန်းလောက်ဝတ်သက်ယောဂါနဲ့တည်ဆုံးခဲ့ကြပွဲရှိပြီးအမေရိကန်မှာဆိုတစ်နှစ်ကိုလူပေါင်း3သန်းကနေ4သန်းအထိယောဂါပိုးကူးစက်ခံခဲ့ရပူပါတယ်ဒီယောဂါဘလောက်ဆိုးတယ်ဆိုတာဒေါက်တာအန်တိုနီဖောချီကအခုလိုပြောထားပါတယ
် 1 in 10 children who get infected with measles will get an ear infection
ကတ္တယောဂါပိုးကူတဲ့ကလေး၁၀ယောက်မှာ၁ယောက်ဟာနားယောဂါဖြစ်ပြီးနားမကြားတော့တိဖြစ်သွားနိုင်ပါတယ်။အယောက်20မှာ၁ယောက်ကဥယောင်ငမ်းပြားဖြစ်နိုင်ပါတယ်။အယောက်1000မှာ၁ယောက်ဟာကျွန်တော်တို့အခေါ်အုံနောက်ယောင်တင်းတဲ့ယောဂါဖြစ်နိုင်ပါတယ်။အယောက်1000မှာ၁ယောက်ကနေ3ယောက်သေဆုံးနိုင်ပါတယ်။ဝတ်သက်ဟာအရေးမပါတဲ့ယောဂါပါဆိုတဲ့အပြောဟာလုံးဝမမှန်ပါဘူး
။နောက်ထပ်ဖြစ်လာနိုင်ခြေတွေကဆင်းရဲတဲ့နိုင်ငံတွေမှာပိုတော့မှစိုးသေးတယ်လို့American Emory တက္ကသိုလ် Emory ယောဂါကာကွယ်ဆေးဌာနက Dr. Walter Orenstein ကပြောပါတယ
် You start off with children who are already at greater risk. They may be malnourished.
ဘုရားကအနေနဲ့ကျောင်းနိုင်ခြေများတဲ့ကလေးတွေကိုပဲစကြည့်ပါ။သူတို့တွေအာဟာရမပြည့်ဝပဲရှိနေနိုင်ပါတယ်။ခန္ဓာကိုယ်ခုခံနိုင်စွမ်းအားလျော့နေနိုင်ပါတယ်။ကိုယ်လေးချိန်ညော့နေပဲရှိပြီးကျန်းမာရေးဆောင်ရှောက်မှုလည်းမရှိဘူးဆိုရင်ဝတ်သက်ကတိတ်ကိုအနေနဲ့ကြီးပါတယ်။
ကာဝယ်ဆေးလည်းထိုးမထားဘူးယောဂါပိုးရှိသူနဲ့လည်းထိတွေ့မိပြီဆိုရင်တော့ဝတ်သက်ယောဂါကူးစက်ဖို့90ရာခိုင်နှုန်းအလားအလာရှိတယ်လို့အမေရိကန်ယောဂါပိုးထိန်းချုပ်ရေးဌာန CDC ကဒေါက်တာရီဘက်ကာမာတင်ကပြောပါတယ်
So it's very infectious. And so it will find
တိတ်ကိုကူးစက်တတ်တဲ့ယောဂါပါဝက်သက်ကာကွယ်ဆေးထိုးမထားဘူးဆိုရင်ဘယ်သူကမှမစိုးကူးနိုင်ပါရဲ့
ယောဂါဘူးကာကွယ်ဖို့အဖြေကတော့ဝက်သက်ကာကွယ်ဆေးနှစ်ကြိမ်ထိုးဖို့ပါယောဂါအကြောင်းရောကာကွယ်ဆေးအကြောင်းကိုပါမိဘတွေကိုပညာပေးဖို့လိုပါတယ်ဒန်းတူအရေးကြီးတာကတော့ဝက်သက်ယောဂါကာကွယ်ဆေးကိုကဘာတော်အမှာရနိုင်ဖို့အတွက်ဦးစားပေးလှူဆောင်ဖို့ပဲဖြစ်ပါတယ်ခင်ဗျာ
ကဘာတော်နေရာတချို့မှာဝက်သက်ယောဂါပြန်ဖြစ်လာနေတဲ့ပတ်သက်ပြီးတော့ကိုကျော်ကျော်သိန်းပြောပြတော့တာဖြစ်ပါတယ်ခုတခါတော့ကလေးငယ်ရင်းနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုပြောပြပေးကြပါမယ်ကယ်လီဖိုးနီးယားပြည်နယ် Orange မြို့နယ်မှာကလေးနဲ့အရွယ်ရောက်လူငယ်တွေအတွက်ပြာပွဲတစ်ခုကျင်းပပြီးတော့စိတ်ကူးတစ်တေဖန်တီးနိုင်ဖို့လှုပ်ပေးခဲ့ပါတယ်ဒီပြာပွဲကနေလူငယ်တွေကိုသိပ္ပံနဲ့အမှုပညာနယ်ပယ်မျိုးစုံဆိုင်ရာစိတ်ကူးစိတ်သန်းတစ်တေကွန်မြူနိုင်ဖို့အခွင့်အလမ်းမျိုးစုံဖွင့်ပေးထားတဲ့အကြောင်းပြည်ရေးသတင်းတော့အာဘော်ဟိုမာသတင်းပေးပို့ထားတာကိုတော့ကိုဝင်းမင်းကပြောပြပေးမှာဖြစ်ပါတယ်ဗျာ
ဟုတ်ကဲ့ပါကယ်လီဖိုးနီးယားပြည်နယ် Orange မြို့ကစစ်ကူးစေတံကောက်အောင်လုပ်ပေးစီနိုင်တဲ့ပြပွဲမှာအသက်အရွယ်မရွေးလူငယ်တွေအတွက် STEM လို့တကောက်ခေါ်တဲ့သိပ္ပံနည်းပညာအင်ဂျင်နီယာနဲ့သင်္ချာအပြင်အမှုပညာကိုပါလေ့လာခွင့်ပေးလိုက်ပါတယ်ဒီပြပွဲမှာကလေးတွေနဲ့မိသားစုတွေအတွက်လက်တွေ့လုပ်ငန်းပေါင်း100ကျော်ကိုချပေးထားပြီးဒီနှစ်မှာပရိသတ်5သိန်းကျော်လာရောက်ခဲ့ပါတယ်ကွန်ပျူတာအသစ်တစ်လုံးကိုအစကနေတည်ဆောက်ခဲ့တဲ့ဆယ်နှစ်အရွယ် Logan Crawford က
The microchips have ways of sending
microchip တွေမှာအမိန့်ပို့ပေးတဲ့နည်းမျိုးရှိပါတယ်။ဘယ်ဘက်ကိုလှည့်သွားခြင်းလဲဆိုတာမျိုးအမိန့်ကိုချက်ချင်းအမြန်ပို့ပေးနိုင်ပါတယ်။ကွန်ပျူတာကနေအဓိကဗဟိုနေရာကိုဘယ်ဘက်လှည့်သွားခြင်းလဲလို့ပြောလိုက်တာနဲ့အရုပ်ကလည်း live လုပ်သွားမှာပါ
။ဒီနှစ်ပြပွဲမှာဆွဲဆောင်မှုအစီအစဉ်ကတော့ video games တွေကိုဘယ်လိုဒီဇိုင်းဆင်ဖန်တီးယူရလဲဆိုတာလေ့လာနိုင်တဲ့ programming နဲ့ coding ပြကမ်းပါeSports management ဖွဲ့ကဒီကထာ Catherine Amorcastek က
By video gaming itself the stereotype is you're wasting your life
video game ကစားတာကိုအချိန်ဖြုန်းတာလို့လွယ်လွယ်ပဲပြောလို့ရှိပါတယ်ဘဝအတွက်တန်ဖိုးရှိရအလုံးမဟုတ်ဘူးပေါ့လေဒါပေမဲ့တကယ်တမ်းမှာကဘဝအတွက်အများကြီးကိုလေ့လာနိုင်ပါတယ်ရှေးရအလုတ်ကိုင်းလမ်းကြောင်းဆိုတာကလည်းအမျိုးစုံရှိရလေပညာသင်စုနဲ့တက္ကသိုလ်ရောက်သွားတာပဲဖြစ်ဖြစ်ဒီကွန်ပျူတာနဲ့ပတ်သက်တဲ့အလုပ်ရတာပဲဖြစ်ဖြစ်အသုံးဝင်တယ်လေ
ဒါအပြင်မိဘတွေကလည်းဒီပွဲကသူတို့ကလေးတွေအတွက်သိပ္ပံနဲ့အမှုပညာမှာစိတ်လှရှားမှုဖြစ်စေတယ်လို့ဆိုပါတယ်ဒီပွဲကိုရောက်လာတဲ့မိခင်တူဖြစ်တဲ့မာရီယာအကော့စတာက
ဒီပြပွဲကိုအရင်သဘောကျပါတယ်အခုဆိုရင်၃နှစ်မြောက်ရောက်လာတာပေါ့ဒီ STEM သိပ္ပံနဲ့ဤပညာပြပွဲကနေကိုဝင်ကျင်တဲ့ club အသင်းတွေအဲ့ဒါမျိုးတွေအတွက်သတင်းအချက်လက်တွေရနိုင်တာကြောင့်သဘောကျမိတာပါ
ဒါအပြင်Media Arts Center Anna အဖွဲ့ကညွှန်ကြားမှု Victor Bayan ကလည်းတချို့လူတွေကအမှုပညာနဲ့ခပ်ဝေးဝေးမှနေခြင်းပေမဲ့ဒီပြပွဲကြောင့်သူတို့အမှုပညာဝါသနာအထုံနဲ့ပြန်ချိတ်မိသွားကြတယ်လို့ဆိုပါတယ
် Sometimes they're told oh you're not going to make any money doing that or if you have
လူငယ်ဘဝမှာပြောကြလိမ့်ရှိပါတယ်မင်းဒီအမှုပညာအလုံးနဲ့ဝင်ငွေကောင်းမှာမဟုတ်ဘူးဆိုတာမျိုးပေါ့ဒါမှမဟုတ်လေအမှုပညာကိုကိုကဝါသနာပါရင်တော့မှအသက်မွေးဝမ်းကြောင်းလုပ်ဖို့ဆိုရင်အမှုပညာကိုဆက်ပြီးမလို့တော့တာမျိုးဖြစ်လာနိုင်ပါတယ်ဒါပေမဲ့ဒီပြပွဲမှာလူတွေရဲ့ရင်ထဲကဝါသနာအထုံကိုပြန်အချိတ်ဆက်ဖြစ်သွားစေပါတယ်ကျွန်တော်တို့စစ်တမ်းတွေအများကြီးကောက်ခဲ့ပြီးတည်ထားပါတယ်ဒီလိုမလာခင်လူတွေကိုနေ့စဉ်ဘဝမှာအမှုပညာကိုဘယ်လောက်တန်ဖိုးထားတယ်လဲလို့မေးလိုက်ရင်ငါးမှတ်မှတမှတ်ပဲပေးကြပါတယ်ဒါပေမဲ့ဒီလိုလာပြီးကြည့်ပြီးသွားရင်တော့ငါးမှတ်အပြည့်ပြောင်းပေးသွားကြပါတယ
်အရင်တုန်းက Youth Expo လူငယ်ပြကန်လို့ဆယ်စုနှစ်တွင်တည်းချီခေါ်ခဲ့ရကနေအခုတော့စစ်ကူးစေတံကောင်းရေးပြပွဲလို့ပြောခေါ်လာတာခုနှစ်နှစ်ရှိလာခဲ့ချိန်မှာ2019ခုနှစ်ရဲ့ STEM ခေါ်သိပ္ပံနည်းပညာအင်ဂျင်နီယာနဲ့သင်္ချာမြင့်တင်ရေးဆောင်ဖို့ကြောင့်ဒီနှစ်ပြပွဲမှာပြည်သက်အများဆုံးကိုဆက်ဆောင်နိုင်ခဲ့ကဖြစ်နိုင်တာဖန်တီးအတိုင်းဝိုင်းကိုလည်းချဲ့ထွင်နိုင်ခဲ့ပါတယ
်ဒီ OA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပြနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
င်္ဂလာပါခင်ဗျာ VOA မြန်မာပိုင်းရဲ့2019ခုနှစ်ဧပြီလ25ရက်ကြာသပတေးနေ့ညပိုင်းအတန်းလွင့်အစည်းအဝေးတွေကို American ပြည်ထောင်စုမြို့တော်ဝါရှင်တန်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းထုတ်လွှင့်ပေးမယ်အစည်းအဝေးတွေကိုတော့ line number 25 32နဲ့51တို့ကနေထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်အခုညပိုင်းဆက်ပြီးထုတ်လွှင့်ပေးမယ်အစည်းအဝေးတွေမှာဆိုရင်တော့ပတ်စင်ကဏ္ဍတွေဖြစ်တဲ့ကျမကြီးကဏ္ဍဦးအောင်ခင်ရဲ့မြမကြီးသုံးသက်ချက်နဲ့အတူ
တိုက်ရင်အားမရှိတဲ့တိုင်းရင်သားဒါမှမဟုတ်ရင်တိုက်ရင်အားနေတဲ့တိုင်းရင်သားထဲမှာဟုတ်လက်ရှိနိုင်ငံတော်နဲ့အစိုးရနဲ့တခုခုမပြည်လေလို့ရှိရင
်ပတ်စင်တိုင်းရင်သတင်းတော်အစည်းအဝေးကိုလည်းနားဆင်သွားဖို့ရှိပါတယ်ဒီတဲကမှအရင်ဆုံးတော့ပတ်စင်ကျမကြီးကဏ္ဍကိုနားဆင်ရမှာပါဒီတစ်ပတ်ကျမကြီးကဏ္ဍမှာတော့လေကြောင်းနာတာအကြောင်းအပိုင်းနှစ်ကိုတင်ပြပေးသွားမှာပါတဲ့ကြောင်နာဖြစ်ရခြင်းနောက်ထပ်အကြောင်းရင်းတွေဖြစ်တဲ့စုံစုံနာအကောင်ထိခိုက်ရှာနာနဲ့အတန်အိုးရောင်တာတွေကိုအချိန်မီမကုသရင်ပြင်းထန်တဲ့နောက်ဆက်တွဲတွေခံစားရနိုင်တယ်ဆိုပြီးတော့ကျန်းမာရေးပညာရှင်တွေကဆိုနေကြပါတယ်ဒီစုံစုံနာအကောင်ထိရှာနာဖြစ်တာနဲ့အတန်အိုးရောင်တာတွေဘာကြောင့်ဖြစ်ရပြီးဘယ်လိုကာကွယ်ကုသနိုင်မှာလဲဒီကြောင်ကိုတော့နားနှာခေါင်းလည်ကြောင်အထူးကဒေါက်တာသိန်းထွန်းကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ခင်ဗျာ
โอเคนานาคังเลเจ้าทุกข์เสียวันนี้ดรไทโชครับสนุรดีเลเจ้าน่ะผิดตาเนี่ยปะทะพี่แล้วพี่เนี่ยตะคอกก็ပြောခဲ့ในเนี่ยมาဒီอาธิยองดาတို့နောက်อากองนาดาတို့နောက်ဒီกินซาเนี่ยปะทะพี่แล้วเราก็กากวยနိုင်တဲ့นี้တွေကိုအဓိကပြောခဲ့ကြတယ်ဗောဆရာเนาะဒီတစ်ခါတော့ဆရာရေဒီစုံစုနာရေနောက်တစ်ခါဒီอากองมาထိခိုက်ရှာနာผิดตาอยู่สุราပေါ့ဗောเนาะနောက်อตันอูยองดาတွေဗောဘယ်လိုกากวยနိုင်မလဲဆိုတော့ဆက်ပြောมาဖြစ်ပါတယ်ဆရာအဲ့ဒီခါကျတော့ဒီစုံစုနာနဲ့ပတ်သက်ပြီးတော့ဘယ်လိုကာကွယ်သင့်လဲဆိုတာကိုစပြီးတော့ပြပြပေးပါလားဆရာ
။စုံစုနာကတော့အရှရာရဲ့ကလေးတွေမှာဖြစ်တတ်တယ်။၃နှစ်၅နှစ်ကြီးရမှာလေ။ငငယ်လေးကတကယ်လို့၃လတခါ၄လတခါ၅လတခါကျညာရဲ့စုံစုနာရဲ့နော်မိခင်ကာကွယ်စီထိုးတဲ့ချိန်မှာလေမထိုးရတဲ့ကလေးတွေကအဖြစ်များပါလေ။နောက်တော့ခုအားကြတဲ့ကလေးတွေပေါ့နော်။အဲ့လိုကလေးဖြစ်ပြီးဆိုလို့ရှိရင်ပထမကာကွယ်ဖို့ကကာကွယ်စီထိုးရမှာပေါ့နော်။နောက်တစ်ခုကတော့စောစောတိဖို့လိုတယ်တကယ်ကြည့်ပြီးဆိုရှင်ကျွန်တော်တို့ကအញ្ញံဆုံးပြည်စီဝါစေထိုးရှင်လဲကောက်ကွယ်နိုင်ပါတယ်ဒါမှမဟုတ်ရှင်စိတ်များဝါလို့ရှင်သူကဘာကိစ္စလဲဆိုတော့လေပြောဝါအသာအိုးရောက်ပြီးတော့ဒီတီးရန်စလတ်တယ်လေမဲမဲစလတ်တယ်ပွာပြီးတော့အသက်ရှူပြုံပိတ်ပြီးတော့ကလေးရသေးတတ်တယ်နောက်တစ်ခုသေးတတ်တာကဘာဆိုဒီတီးရန်တောက်ဆင်ကြောင့်မလို့နှလုံးကိုတစ်ခါကတိုက်ကြည့်ရတတ်တယ်နှလုံးရောင်တော့အသက်ရှင်မပိတ်ပဲနဲ့အဖျားသိမ့်မတက်တော့ဘဲနဲ့နှလုံးရောင်တော့နှလုံးရပ်ပြီးတော့ပြေးပါတာပဲအဲဒီကျွန်တော်ကအသက်ရှင်ပြောမပိတ်အောင်ကာကွယ်တဲ့အနေနဲ့အသက်ရှင်ပြောကိုလည်းအရေးပေါ်ဖောက်ကြတယ်လေဖောက်ကြရင်တခုတည်းနဲ့ကာကွယ်တာမဟုတ်ဘူးနှလုံးကမထိအောင်အဲဒီတီးရကိုတောက်ဆင်ထိုးရတာပေါ့နော်ဒါအဲ့ဒါအမြန်ဆုံးလုပ်ပါပါအဲတော့အမြန်ဆုံးတရားတော့ပေါ့နော
်ဟုတ်ကဲ့ဆရာကစုစုနာမှာရေးကြည့်တော့စောစောသိဖို့ဆိုရင်ဘယ်လိုလက္ခဏာတွေအဓိကစောင့်ကြည့်ဖို့လိုမလဲဆရာ
ဟုတ်တယ်အဲ့ဒါကတော့ကလေးကပြင်းချရတယ်။ပူချရတာမကြတော့ဘူး။တော့ပစက်ထဲမှာဟာကြည့်လို့ရှိရင်လေအဖြူကွက်တွေဖြစ်တယ်။ဖြစ်ပြီးတော့အသက်ရှူရခါကျအတန်မီလာတယ်။ဝီးဝီးဝီးအတန်မီလာတယ်။အဲကလေးကိုကြည့်လိုက်လို့ရှိရင်ကလေးကအရန်ကိုတောက်ဆစ်ဖြစ်တယ်ဗျာ
။ဟုတ်ကဲ့ဆရာ။နောက်တစ်ခုကတော့ဆရာဒီထိခိုက်ရှာနာတွေပေါ့အယိုးစုတာပါဝင်လေ။အဲ့ဒါအတွက်ကာကွယ်ဖို့ပါရော
။အဲ့ဒါကတော့ကျွန်တော်တို့မြန်မာပြည်မှာကတော့အများကြီးအစားအသောက်ကနေပြီးတော့ပဲအယိုးစုတာဖြစ်ဖြစ်ကြတယ်ကျွန်တော်ကအစားချက်တဲ့ပုံစံကလည်းတင်ပြရမယ်။ငားရပါလိမ့်ဆိုလို့ရှိရင်နိုင်ငံသားမှာဆိုလို့ရှိရင်ယူမထည့်ဘူးလေ။ကျွန်တော်ကယူနာကတော့စုတ်ပြီးစားတတ်တဲ့အကျင့်လို့နောက်တော့ယူကိုထည့်ပြီးတော့ပွေပြီးတော့လေမွေးငားလိုချလိုက်ပြီးတော့မွေးငားအနေမှာဆိုငားယူပတ်တတ်တယ်။အဲဒီယူပတ်တတ်တဲ့နေရာလေးကိုစားရင်သတိထားစားဖို့ရတယ်။နောက်တော့ခုနချက်တဲ့ပုံစံကြီးပဲမဟုတ်ဘူး။အစားစားရင်ကိုမစတော့ဇာတ်များရတော့အစာကိုယူမဆိုင်ပဲနဲ့အဲ့လိုမစားဘဲနဲ့ပေးချောက်ရွေးထုတ်ပြီးတော့မှစားရင်တော့ရပါတယ်နောက်တစ်ခုကတော့ဇက်ထဲမှာပထမဆုံးရှာနေလေဝိုင်းဝိုင်းနဲ့အယိုးတွေ့လာတတ်တယ်အဲ့ဒီဟာမျိုးကြလို့ရှိရင်တော့သိတတ်ပါတယ်ကမ္ဘာကယူချလိုက်ပြီးဆိုရင်တော့အဲ့ဒီမှာရောက်သွားပြီဆိုရင်စူးပြီးသွားပြီပေါ့နော်စူးသွားပြီဆိုရင်အဲ့ဒါကိုလက်နဲ့မနှိုက်ဖို့ရည်ကြည်ရဲစူးတွေကဟိုဟာဒီကမျိုးကိုဟိုဟာဒီကနှိုက်တော့အဲ့ဒါကြီးဟာတခါကျအယိုးမကျစေနဲ့အယိုးကပူတော့မြုပ်ငင်သွားလို့ရှိရင်နောက်ပြေးလိုက်တယ်ဆက်တူတယ်ဒီလိုအပေါ်ရမယ်ဆိုလို့ရှိရင်အ you are ji ma de lo shin no anaga de si no please you are jin ta lo shin you are tan cha wa nai ba de dan you cha cha da o sao de mai sa cha lo si la lo you thu cha la mya ba de u cha lo ma nyaw de ba shi bi so la le ma nyaw de ji lo you thu cha ba de da dan mo shin kle de o le u ma phi su da de ye ho pa zat de o khe da no go the yi lo le ka sa ja de ka sa ja pao kon le lo chu si su mi da wa no su mi do du kha အကောင်ပြေးရချုပ်အောင်တက်တယ်နောက်တစ်ခုကဒီအကောင်ထဲမှာလည်းအနာရဖြစ်ကြတာပေါ့နော်အဲဒါကြောင့်မို့ဒီကလေးတွေကိုဒီပါဇက်တောင်ထည့်ပြီးတော့လေကစားရတယ်ဘီလုတ်တွေကိုရေးကြအများကြီးကလေးတွေကတုပ်ဆူတာများရပါတယ်ဟိုလူကြီးတွေကအယိုးဆူတာ
ဟုတ်ကဲ့နောက်တစ်ခုတော့ဒီအတန်အိုးရောင်တာနဲ့ပတ်သက်လို့ရောဆရာကြီးခါခွေနိုင်မယ့်အနေထား
အတန်အိုးကတော့အများဖြစ်ကတော့ပိုးဝင်လို့ရောင်တာရှိတာပေါ့နော်ဒါတူတူကြောင့်ပိုးဝင်လို့ရောင်တာရှိတာမို့လို့ရှိရင်အတန်အိုးကပိုးမဝင်မယ်နဲ့စကားပြောများပြီးတော့အတန်အိုးရောင်တာရှိတာ။နော်အတန်အိုးပိုးဝင်တာကတော့ညာပြည့်တိတ်မကြောက်။တပတ်လောက်ပဲကြာတော့။ဒါကြောင့်မလို့အတန်ဝင်နေဆိုလို့ရှိရင်တော့ပုံပတ်တဲ့ဂျိုးလို့ရှိရင်ကျွန်တော်တို့ကပြရဖို့ပေါ့နော်။သူပြည့်အတန်အိုးရောင်တတ်တဲ့လူတွေကအတန်အိုးနဲ့လုံးဆိုင်စားတော့တဲ့လူတွေပေါ့နော်။တချို့တွေကကြောင်ဆရာမတွေတချို့တွေဟိုပဲရုပ်တွေလို့ပြောလို့အဲ့လိုဆိုလို့ရှိရင်သူတို့ခီးပြေးဖို့ကတော့ကာကွယ်ဖို့ကတော့ကိုယ်ဖြားနာနေတဲ့ခါပေါ့နော်။ virus infection ရတဲ့ခါ upper respiratory tract virus ရတဲ့ခါကိုအတန်အိုးကိုသိပြီးတော့လေမလှုပ်ရှားဘူးရေးကြည့်ရဲအဲသိလှုပ်ရှားမိလို့ရှင်အတန်အိုးကကတော့ပိုးဝင်တော့အဲ့ဒါကြောင့်လို့အဲဒီအချိန်မှာသုတ်ကူတော့ဖြစ်တဲ့အချိန်မှာကိုလှုပ်လှုပ်တဲ့ခါကြရင်အတန်ကလှုပ်လှုပ်လေးဖြစ်ဆိုရင်ချင်းပြီးခါလို့ပြောတာနော်အဲ့ဒါဆိုကောက်ွယ်နိုင်ပါလား
ဟုတ်ကဲ့ဆရာဒီအတန်အိုးရောင်တာအတွက်နောက်ထပ်ရောကောက်ွယ်နိုင်တဲ့အနေအထားတွေရှိသေးလားဆရာ
အော်ဟုတ်ပြီအတန်အိုးကိုမရောက်အောင်အပေါ်ညာလေးကတော့အာဒီလို့အကောင်လို့ရောင်တဲ့အချိန်မှာပိုးရက်ထက်ပိုးလာလို့ရှင်မဗိုင်းရပ်စ်ကလည်းဘက်တီးရီးယားဖြစ်လာပြီနော်အဲ့ဖြစ်လာတဲ့ခါကျရင်ကျွန်တော်ကမမမပဋိဇီဝတိပြေးလိုက်လို့ရှိရင်ဒီမှာအတောက်ဟိုကိုကောက်ွယ်နိုင်ပါလား
ဟုတ်ကဲ့ဆရာကြီးနောက်ဒီရေခဲရေတောက်တာမျိုးတို့အဲကွန်ထိတာမျိုးအဲ့ဒါတွေရောပတ်သက်မှုရှိလားဆရာကြီ
းအဲဟုတ်ပါတယ်တခါလေးကြားလို့ရှိရင်ကျွန်တော်ပြောတဲ့ဟိုအကောင်ရောင်တဲ့လူကအတောက်ဟိုကလည်းတွဲပြီးတော့ဖြစ်တတ်တဲ့ကြောင့်မလို့အချို့အကျော်တွေအတော်တွေကိုယ်နဲ့မတည့်တဲ့ရေးတွေကလည်းအတောက်ဟိုပါခက်ခက်ပြီးတော့တောင်းဝင်သေးတာပါ
ဟုတ်ကဲ့ဆရာကြီးအဲကွန်ကရောပတ်သက်မှုရှိလားဆရာကြီး
အဲဟုတ်ကဲ့ကောင်းကအေးတော့မလို့လေအေးကို exclusion ကိုရတဲ့မတည့်တဲ့လူတွေကြတော့အေးကောင်းတိုက်တကြအဲ့အောက်မှာမနေသင့်ပါဘူးအဲ့ဒါကြတော့ကနအာကောင်ကြီးရဖို့ကကနအသားမှာဝင်သွားတော့ပါလေဒါမှမဟုတ် allergic rhinitis ဆိုတာရှိတယ် allergic rhinitis ဖြစ်တယ်လို့နှာခေါင်းနဲ့မတည့်တဲ့ဖြစ်တယ်လို့မျိုးဒီအသားဟိုးလေကြောင့်တက်တဲ့လူတွေရှိတတ်ပါတယ်အဲ့ဒါကတော့အေးကောင်းမှာပါတဲ့ပုံမတော့ပုံမအေးရမောအခုံရမောလို့ရတယ်အတန်ကိုရောင်းတတ်ပါတယ်
ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီလေချောင်းနာတာနဲ့ပတ်သက်ပြီးတော့ကျွန်တော်မမေးမိတဲ့တခြားအရေးကြီးတဲ့ချက်ကော
generally ကတော့လေချောင်းနာတတ်တဲ့လူကသူ့ကိုအမြဲတမ်းသတိထားပြီးတော့ဖြစ်တတ်တဲ့ဟာကိုလေအနေထိုင်ရှောင်လို့ရှိရင်ကိုဖြစ်တဲ့ frequency နည်းသွားနေနေနောက်ပိုင်းကျလို့ရှိရင်ကို resistance တက်လာနေပြီပဲ
ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ
ကိုမဲစီစဉ်တင်ဆက်တဲ့အပတ်စဉ်ဂျမအီကနာကိုနားဆင်ကြရတာဖြစ်ပါတယ်။တိုင်းရင်းသတင်းအစီအစဉ်ကိုမကြာခင်မှာထုတ်လွှင့်ပေးသွားဖို့ရှိပါတယ်။ဒီမတိုင်ခင်တော့ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရမှာပါ။မြန်မာပြည်မှာ2005ခုနှစ်ကစပြီးတော့လူနေမှုအဆင့်တန်းပြောင်းလဲလာပုံကိုကမ္ဘာ့ဘဏ်အုပ်စုဘူစင်းအင်းအဖွဲ့နဲ့ကုလသမဂ္ဂအဖွဲ့မျိုးမှုအစီအစဉ်စတဲ့အဖွဲ့အစည်း3ခုကပူးတွဲစစ်တမ်းထုတ်ပြန်ထားပါတယ်။ဒီကြောင်းကိုဦးအောင်ခင်ရေးသားပြီးတော့ကိုညာဝဲအောင်နဲ့အတူတင်ပြပေးထားပါတယ်ခင်ဗျာ။
NLD အစိုးရလက်ထက်မှာမြန်မာနိုင်ငံရဲ့လူနေမှုအခြေအနေတိုးတက်လာတယ်လို့လွန်ခဲ့တဲ့နှစ်ကထုတ်ပြန်တဲ့ကမ္ဘာ့ဘဏ်အုပ်စုရဲ့စစ်တမ်းမှာဖော်ပြပါတယ်။အစိုးရဗဟိုစည်ရင်အဖွဲ့ကုလသမဂ္ဂဖွံ့ဖြိုးမှုအစီအစဉ်နဲ့ကမ္ဘာ့ဘဏ်အုပ်စုတို့ပူးပေါင်းလေ့လာတဲ့စာမျက်နှာ200ကျော်ရှိတဲ့စစ်တမ်းဖြစ်ပါတယ်။ဗဟိုစည်ရင်အဖွဲ့က2016နှစ်ကုန်က2019နှစ်ကုန်အထိတစ်နှစ်လုံးကောက်ယူတဲ့စည်ရင်စရာတွေဖြစ်ပါတယ်။ယူနေပေါင်း296နယ်ကအိမ်တော်စုပေါင်း13000ကျော်ကိုတွဲဆုံမေးမြန်းလို့ရတဲ့အချက်အလက်တွေပါအလို့အကိုင်းဝင်ဝင်နဲ့ကုန်ကျစရိတ်ကိုမှတ်တမ်းတင်ထားပါတယ်လူနေမှုဘဝမှာအဓိကကျတဲ့အခြေခံလိုအပ်ချက်တွေပြောင်းလဲလာပုံကိုဖော်ပြပါတယ်ဥပမာလျှက်စစ်မီတာအသုံးပြုတာကိုကြည့်ပြီးလူနေမှုတိုးတက်ပုံကိုပြပါတယ်နေအောင်ကြီးဆိုလာနီးပညာသုံးစွဲမှုဓာတ်အားလိုင်းတိုးချဲ့မှုတွေကြောင့် တင်အောင်စုတွေမှာလျက်စစ်ပစ္စည်းအမျိုးမျိုးသုံးစွဲလာကြပါတယ်လျက်စစ်မီသုံးနိုင်တဲ့နေရာတွေမှာညာဘက်အထိအလုံးလုံးနိုင်ကြပါတယ်ကျေးလည်မှာနေရောင်ကြီးဓာတ်အားသုံးတို့ဥယျာဉ်ဟာသုံးပုံတပုံလောက်အထိရှိလာပါတယ်2010ကတော့နေရောင်ကြီးဓာတ်အားအသုံးပြုသူမရှိသလောက်ရှားပါခဲ့ပါတယ
်ဓာတ်အားလိုင်းကွင်ရက်ကို2015မှာတိုင်းပြည်လူဦးရေ34ရာခိုင်နှုန်းအသုံးပြုခဲ့ပေမဲ့2019ရောက်တော့သုံးဆွဲသူလူဦးရေ42ရာခိုင်နှုန်းအထိတိုးပွားလာပါတယ်။လက်ကင်ဖုံးအသုံးပြုသူတိုးပွားလာတဲ့အတွက်ဆက်သွယ်မှုများပြားလာပါတယ်။အင်နောင်စုဦးရေရဲ့85ရာခိုင်နှုန်းဟာ2019မှာအနည်းဆုံးလက်ကင်ဖုံးတစ်လုံးပိုင်းဆိုင်တယ်လို့ဖော်ပြပါတယ်။ဗန်လုပ်ငန်း၊ပညာရေး၊ကျန်းမာရေးနဲ့စီးပွားရေးလုပ်ငန်းတွေမှာလက်ကင်ဖုံးခေါ် mobile phone ဟာအသုံးဝင်လာမှုအသုံးများမှုနဲ့တိုးတက်မှုဆက်ဆက်နေတယ်လို့ဆိုပါတယ်။မိုဘိုင်းဖုန်းအသုံးအနည်းဆုံးဒေတာဟာရခိုင်နဲ့ချင်းပြည်နယ်ဖြစ်ပါတယ်။ဒါပေမဲ့မိုဘိုင်းဖုန်းရှိသူတိုင်းဟာကမ္ဘာနဲ့ဆက်သွယ်နိုင်တဲ့အင်တာနက်ကွန်ရက်နဲ့ချိတ်ဆက်ထားတာမဟုတ်လို့ဒီနေရာမှာအားနည်းနေပါသေးတယ
်။လျှက်စစ်ဓာတ်အသုံးဆွဲမှုကိုလိုက်ပြီးအိမ်သုံးလျှက်စစ်ပစ္စည်းသုံးဆွဲမှုလည်းများပြားလာပါသေး။ TV မော်တော်ဆိုင်ကယ်သုံးဆွဲမှုဟာလွန်ခဲ့တဲ့10နှစ်ကျော်အတွင်းသိသိသာသာတိုးပွားလာပါသေး။2005မှာ TV ပိုင်နဲ့အိမ်တော်စု25ရာခိုင်နှုန်းလောက်သာရှိပေမဲ့2019ကိုရောက်တော့မိသားစု54ရာခိုင်နှုန်းဟာ TV ပိုင်ရှင်ဖြစ်လာပါတယ်။မော်တော်ဆိုင်ကယ်မှာလည်းဒီပုံစံအတိုင်းဖြစ်နေပါတယ်။2005မှာမော်တော်ဆိုင်ကယ်ပိုင်ရှင်မိသားစု10ရာခိုင်နှုန်းသာရှိပေမဲ့2019ရောက်တော့54ရာခိုင်နှုန်းအထိတိုးပွားလာပါတယ်။စပိန်စီးသူဥယျာဉ်ကတော့ကျဆင်းလာတယ်လို့ဆိုပါတယ်။မြို့တွေမှာကားပိုင်ရှင်ဥယျာဉ်တိုးပွားလာပါတယ်။2005ကအိမ်တော်စု20မှာကားပိုင်သူတဦးရှိပေမဲ့2019နဲ့ရောက်တော့2ဦးရှိလာပါတယ်
။တရင်အချက်လက်သိရဖို့ရေဒီယိုကိုအားကိုးခဲ့တဲ့ပြည်သူတွေဟာ TV ကိုလည်းဦးစားပေးလာကြပါတယ်။2005ကနေ2014အထိရေဒီယိုသုံးဆွဲသူဦးရေတိုးပွားလာပေမဲ့2014နောက်ပိုင်း TV နဲ့လက်ကင်ဖုန်းကိုသုံးဆွဲသူများပြားလာတယ်လို့ဆိုပါတယ်။ဓာတ်အားလိုင်းကွန်ရက်နဲ့ဆက်သွယ်နိုင်တဲ့နေရာဒေသတွေမှာရေခဲတတာထမင်းချက်အိုစတဲ့အိမ်သုံးလျှက်စစ်ပစ္စည်းတွေကိုအသုံးပြုလာကြပါတယ်။နေရာဒေသရာသီဥတုနဲ့လူမှုစီးပွားရေးအခြေအနေကိုလိုက်ပြီးအိမ်ဆောက်ပစ္စည်းတွေကွဲပြားသွားပါတယ်။ဒါပေမဲ့အိမ်မိုးတူပြားသုံးတဲ့အိမ်အောင်စုဥယျာဉ်တိုးပွားလာပါတယ်။2005မှာအိမ်မိုးတူပြားသုံးတဲ့အိမ်အောင်စု44ရာခိုင်နှုန်းရှိရာက2019မှာတော့80ရာခိုင်နှုန်းအထိတိုးပွားလာပါတယ်။6တွေ့ပူအိုက်တဲ့ဒေသတွေမှာဝါထရံကိုအများဆုံးအသုံးပြုကြပါတယ်။
ကျေးလက်ပညာရေးလေတိုးတက်လာပါတယ်အလဲရန်ကြောင်းတက်သူဥယျာဉ်20ရာခိုင်နှုန်းတိုးပွားလာလို့အိမ်အောင်စုအခြေအနေကောင်းလာတယ်လို့ပြောနိုင်ပါတယ်အသက်15နှစ်အထက်အလုပ်လုပ်နိုင်သူဥယျာဉ်35သားမှာအမျိုးသမီးက54ရာခိုင်နှုန်းပါဝင်ပါတယ်မြို့နယ်လူဦးရေမှာအလုပ်လုပ်တဲ့အမျိုးသမီးများပြားလာပါတယ်အမျိုးသမီးဥယျာဉ်မှာ52ရာခိုင်နှုန်းအလုပ်လုပ်ကြပြီးအမျိုးသားဥယျာဉ်မှာတော့90ရာခိုင်နှုန်းအလုပ်လုပ်ကြပါတယ်ပြည်သူတွေအများဆုံးလုပ်လို့ရှိတဲ့စိုက်ပျိုးရေး၊မွေးမြူရေး၊တစ်တောစားတဲ့လုပ်ငန်းတွေမှာလုပ်ကင်သူဥယျာဉ်ရော့နေလာပြီးစောက်လုပ်ရင်းနဲ့ကုန်ထုတ်လုပ်ငန်းမှာအလုပ်သမားဥယျာဉ်တိုးပွားလာပါတယ်။2005မှာစိုက်ပျိုးရေးလုပ်သူ60ရာခိုင်နှုန်းရှိရာက2019မှာ50ရာခိုင်နှုန်းအထိကျဆင်းလာပါတယ်။ဝန်ဆောင်လုပ်ငန်းမှာပါဝင်သူဥယျာဉ်ကတော့30ရာခိုင်နှုန်းဝန်းကျင်မှာတည်ရှိနေတယ်လို့ဆိုပါတယ်။ရွေရောက်သူတွေမှာအရေးအပတ်အတွက်အသုံးလုံးကျေသူ90ရာခိုင်နှုန်းရှိပေမဲ့ပြည်နယ်နဲ့တိုင်းအဆင့်မှာ80ရာခိုင်နှုန်းလောက်သာရှိပါသေးတယ်။ကရင်ပြည်နယ်မှာစာတပ်သူ90ရာခိုင်နှုန်းရှိပြီးရှမ်းပြည်နယ်မှာ65ရာခိုင်နှုန်းသာရှိကြောင်းကမ္ဘာ့ဘာအုပ်စုရဲ့နေထိုင်မှုစစ်တမ်းမှာဖော်ပြထားပါတယ်ခင်ဗျာ
။ပတ်စဉ်မြန်မာရေး30ချက်အစည်းအဝေးကိုဥအောင်ခင်ကအစည်းအဝေးတင်ဆက်ပြီးတော့ကိုညံဝင်းအောင်ကကုညီအားဖြင့်တင်ဆက်ပေးသွားတာဖြစ်ပါတယ်။အခုတစ်ခါတော့နယ်စပ်ဒေသတိုင်းရင်းသားဒေသတွေမှာဖြစ်ပေါ်နေတဲ့အခြေအနေတွေကိုတင်ဆက်ပေးထားတဲ့တိုင်းရင်းသတင်းအစည်းအဝေးကိုတင်ဆက်မှာဖြစ်ပါတယ်။ဒီအစည်းအဝေးကိုတော့ထိုင်းခြေဆိုင်သတင်းတော်တွေကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ။
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါရစေ။မြန်မာနိုင်ငံတော်ဝန်တိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်။
မင်္ဂလာပါရှင်ကျမကအာမီပါဖီဘာဝိုင်းနော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ဖခန်မျိုးနယ်ကြောက်စိမ့်မော့အတွင်းနွန်ကန်ကျိုးပေါမှုကြောင့်လူဦးရေ100နီးပါးခန့်ကျောက်ဆုံးနေပါတယ်ရခိုင်ပြည်နယ်အတွင်းအစိုးရတပ်မတော်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့ကြားပစ်ခတ်မှုတွေရက်စက်ပြီးတွဲဆောင်ဆွေးနွေးသွားဖို့ရခိုင်လူမှုအဖွဲ့အစည်း300နီးပါးကတောင်းဆိုခဲ့တယ်ဆိုတာနဲ့ဝါပြည်သွေးစည်းညီညွတ်ရေးပါတီ UWSP UWSA ရဲ့နိုင်ငံရေးတိစောက်တဲ့နှစ်30ပြည့်အခမ်းအနားကျင်းပခဲ့တဲ့အခြေအနေအကြောင်းတွေကိုကြားသားရမှာပါရှင်
ကျမကနန်းဟောင်းမှာရှင်တည်င်းတွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါကချင်ပြည်နယ်ဖားကတ်မြို့နယ်မော်ဝမ်းကလေးကျေးရွာအနီးကြောက်စိမ့်မော်အတွင်းနှုန်ကန်ကျိုးပေါမှုကြောင့်လူဦးရေ100နီးပါးပျောက်ဆုံးနေတယ်လို့ဖားကတ်အခြေစိုက် Greenland သဘောပေါင်းကျင်ထိန်းသိမ်းရေးအဖွဲ့ကပြောပါတယ်ဧပြီလ22ရက်နေ့မှာဖားကတ်မြို့နယ်မော်ဝမ်းကလေးနယ်မြေအတွင်းနှုန်ကန်ကျိုးပေါခဲ့ပြီးဧပြီလ23ရက်နေ့ကရှာဖွေရေးလုပ်ငန်းတွေကိုလှုပ်ဆောင်ရမှာရုပ်အလောင်း3လောင်းရရှိပြီလို့ဖားကတ်အခြေစိုက် Greenland အဖွဲ့တာဝန်ခံဦးနောင်လကပြောပါတယ်ကုမ္ပဏီများရဲ့စီးပင်းပေးချက်အရပျောက်ဆုံးနေသူ100နီးပါးရှိတယ်ဆိုပေမဲ့မျက်မြင်ဒေတာခန့်များရဲ့ပြောပြချက်အရကတော့လူဦးရေ300နီးပါးပျောက်ဆုံးနေတယ်လို့ဦးနောင်လကပြောပါတယ်ဖက်ကတ်မြို့မော်ဝမ်းရက်ွက်မော်ဝမ်းကလေးကျေးရွာအနီးနှုန်ကန်ကျိုးပေါမှုကြောင့်မြန်မာသူရကုမ္ပဏီကဝန်ထမ်း28ဦးဘက်ခိုး17စီးမြေတယ်ရင်10စီးမြေတူးဆက်5စီးနဲ့ရွှေနကားကိုးကောင်ကုမ္ပဏီကဝန်ထမ်း26ဦးဘက်ခိုး5စီးမြေတယ်ကိုစီရွှေနုံများအတွင်နှစ်မြုပ်ပျောက်ဆုံးရရှိပြီးရှာဖွေကယ်ဆယ်ရေးလုပ်ငန်းတွေလှုပ်ဆောင်နေတယ်လို့ပြန်ကြားရေးဝန်ကြီးဌာနကဧပြီလ23ရက်နေ့ကထုတ်ပြန်ထားပါတယ်
။ရခိုင်ပြည်နယ်စီရေးပဋိပက္ခတွင်အရသားတွေထိခိုက်ဒိဆိုးနေတာတွေရှောင်းမွေနဲ့ဘုရားပထိုးတွေပျက်စီးနေတာတွေရှိနေတာကြောင့်ဒါတွေကိုရပ်တန့်ဖို့အစိုးရအသံတော်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့ကြားတိုက်ခတ်မှုတွေရပ်စွဲပြီးတွေ့ဆုံဆွေးနွေးသွားဖို့ရခိုင်လူမှုဖွဲ့စည်း300နီးပါးကတောင်းဆိုလိုက်ပါတယ်။ဒီကြေညာချက်ကိုဧပြီလ22ရက်နေ့ကထုတ်ပြန်ခဲ့တာဖြစ်ပြီးလက်ရှိရခိုင်ပြည်နယ်ပြည်ပကဟာစစ်ရေးရအပြေရှားနိုင်မှာမဟုတ်တဲ့အတွက်နှစ်ဖက်ခေါင်းဆောင်တွေတွေ့ဆုံဖြေရှားဖို့စစ်ဘေးဒုက္ခတွေတွေရိခါပူလုံပြီးလူသိက္ခာနဲ့ညီလုံခြုံစွာသွားလာနေထိုင်နိုင်ဖို့အစိုးရကအမြန်ဆုံးကူညီပေးဖို့ရှေ့ဟောင်းရင်ကျေးမှုအငွေနဲ့စုံနဲ့သတ္တနိကစောက်အုံတွေမှာစကန်းချနေထိုင်ခြင်းနဲ့တိုက်ပွဲတွေမပြုလုပ်ကြဖို့ကျေးရွာနေမှာတပ်စခန်းချနေထိုင်ခြင်းမိုင်းတောင်ခြင်းနဲ့တိုက်ပွဲတွေမပြုလုပ်ကြဖို့အချက်တွေပါဝင်အချက်၅ချက်ကိုစောင့်ဆိုထားပါတယ်ရခိုင်ပြည်နယ်မှာမြန်မာအစိုးရတပ်နဲ့ရခိုင်တပ်တော် AA တို့တိုက်ပွဲဖြစ်ပွားနေတာခုကလေးလခန့်ကြာမြင့်နေပြီဖြစ်တဲ့အတွက်အရသာတိုက်စုံမှုနဲ့ထိခိုက်ဒဏ်ရာရမှုတွေအများကြီးရှိနေပြီးလူနေအိမ်နဲ့သာသနိကဆောက်အုံပျက်စီးမှုတွေလည်းရှိနေပါတယ်
တနင်္လာရီတိုင်းဒေသကြီးရေဖြူမြို့နယ်အလဲစခန်းကျေးရွာအနီးမှာဧပြီလ23ရက်နေ့နနက်ပိုင်းကအသက်63နှစ်အရွယ်အမျိုးသမီးတဦးကမြေမြုပ်မိုင်းနင်းမိမှုဖြစ်ပွားခဲ့ပြီးဘယ်ဘက်ခြေထောက်ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့အလဲစခန်းကျေးရွာအုပ်ချုပ်ရေးမှူးကပြောပါရတယ်။အလဲစခန်းကျေးရွာအနီးတဝိုက်မှာဆိုရင်ပြီးခဲ့တဲ့2018အောက်တိုဘာလကနေစပြီးတော့ဒေသခံတွေလုတ်ကင်စားတောက်နေကြတဲ့ဥယျာဉ်ခြံတွေဒေသခံတို့သွာလာနေတဲ့လမ်းတွေမှာမြေမြုပ်မိုင်းနင်းမိတာခုနှစ်ကြိမ်ထက်မနည်းဖြစ်ပွားခဲ့ပြီးလူတူထိခိုက်ဒဏ်ရာရရှိမှုလည်းရှိခဲ့ပါရတယ်။မြေမြုပ်မိုင်းတွေနင်းမိတဲ့နေရာဒေသဟာကရင်မျိုးသားစီယုံ KNU တပ်ဖွဲ့ကနေတရားမဝင်တစ်ထုတ်နေတဲ့နေရာဖြစ်ပြီးမွန်ပြစ်တစ်ပါတီတို့နဲ့အငင်းပွားမှုဖြစ်ပွားနေတဲ့နေရာဒေသဖြစ်တယ်လို့လည်းမွန်ပြစ်တစ်ပါတီကပြောပါရယ် KNU တဝဲခရိုင်ကတာဝန်ရှိသူတွေကတော့မိုင်းထောင်တဲ့ကိစ္စဟာ၎င်းတို့လက်ချက်မဟုတ်ဘူးလို့ညင်းဆိုထားပါရယ
်ဝမ်ဟိုင်းမှာကျင်းပတဲ့ SSPP SSC မြောက်ပိုင်းချမ်းပြည်တပ်မတော်တည်ဆောင်ခြင်း55နှစ်မြောက်ဆိမ်မခန္ဓာမှာတိုက်ပွဲတွေရပ်တန့်နိုင်ရေးရှမ်းတပ်နှစ်ဖက်တပ်ဆုပ်ထားပြီးဖြစ်ကြောင်း SSPP ဘက်ကပြောဆိုပါရယ်ဒီဘောမျိုးနဲ့နမခေါ်အုပ်စုမှာ၄ငါးလကြာဖြစ်ပွားခဲ့တဲ့တိုက်ပွဲတွေလုံးဝရပ်တန့်နိုင်ရေးအတွက် SSPP အနေနဲ့ဧပြီလ19ရက်နေ့ကတည်းကသတ်ဆုပ်ခွာခဲ့ပါတယ်။ RCS တပ်တွေကလည်းဧပြီလ24ရက်နေ့အထိသတ်ဆုပ်ခွာနေစေဖြစ်ကြောင်းအခမ်းအနား SSPP ပြောခွေးရဒုတိယဗိုလ်မှူးကြီးဆိုင်းစုကပြောပါတယ်။အဲ့ဒီဒေသမှာကုနစံပိုင်းကရှမ်းတပ်နှစ်ဖက်အပြင်းအထန်တိုက်ပွဲဖြစ်ပွားမှုကြောင့်ဒေသခံလူစုထောင်ချီနေရပ်ကနေစွန့်ခွာထွက်ပြေးခဲ့ရပါတယ်။
ရှင်းပြင်းတဲ့တောင်ပိုင်းမတူပီခရိုင်ရုံးတီစောက်မယ်မြေနေရအငင်းပွားမှုဟာဆက်လက်ဖြစ်ပွားနေပြီးတော့တိရက်ခံပြည်သူလူထု 3,000 ကျော်ဟာဧပြီလ18ရက်နေ့ကစီတန်းလက်လက်ဆန္ဒထုတ်ဖော်ခဲ့ကြပါတယ်။မတူပီခရိုင်ရုံးတီစောက်မယ်နေရနဲ့ပတ်သက်ပြီးလွတ်တော်ကိုယ်စားလှယ်ရမိရဖရက်ွက်အုပ်ချုပ်ရေးမှုနဲ့စီပင်ဌာနတို့ကနေရွေးချယ်ဆုံးဖြတ်ထားတဲ့အတိုင်းမြို့တွင်းစီပင်အရိယာမှာတိစောက်ပေးဖို့ရှင်းပြင်းတဲ့အစိုးရထံတင်ပြတောင်းဆိုခဲ့ကြတာပါ။ဒါပေမဲ့မြို့ပေါ်စီပင်အရိယာအတွင်းတိစောက်ဖို့မြေနေရမလုံလောက်မှုပညာရှင်တို့ရဲ့ကွင်းစင်းစစ်ဆေးမှုအရာဆိုပြီးချင်းပြည်နယ်အစိုးရကမတူပီမြို့နယ်ကိုမိုင်ခန့်အကွာဖနိုင်ငလိုင်ကျေးရွာဘက်မှတိစောက်ဖို့စီစဉ်နေတာကိုမကျေနပ်တာကြောင့်ဆန္ဒထုတ်ဖော်ခဲ့ကြတာဖြစ်ပါတယ်။
ခုသတင်းတော်တွေကိုဆက်လက်တင်ဆက်ပေးသွားမှာပါ ဝါပြည်သွေးစည်းညီညွတ်ရေးပါတီ UWSP UWSA ရဲ့ငင်းကြမ်းရေးတိဆောက်တဲ့နှစ်30ပြည့်အခမ်းအနားကိုဧပြီလ18ရက်နေ့ကပန်ဆန်းဌာနချုပ်မှာကျင်းပခဲ့ပါတယ်ဝါအဖွဲ့အနေနဲ့ကိုလူမျိုးကိုကာကွယ်ဖို့တည်ရင်အားတိဆောက်ထားတာဖြစ်တယ်လို့အဖွဲ့တာဝန်ရှိသူတွေကပြောပါတယ်ဒီအကြောင်းကိုအမိကစူးစီးထားပြီးနိုင်ကွင်ကတင်ဆက်ပေးထားပါတယ်
UWSB, UWSA, ဝါတရနိုင်ငံတကာနိုင်ငံမှာတမတော်တစ်ခုပဲရှိရမယ်ဆိုတဲ့အစိုးရတမတော်ရဲ့ပြောဆိုထုတ်ပြန်ထားမှုနဲ့ပတ်သက်ပြီး၁၈ရက်နေ့ကပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာ UWSB ပြင်ပဆက်ဆံရေးဌာနမှဦးကျော်ကိုအန်းကပြောဆိုတာကိုဦးအမည်ကအခုလိုပါတာပြန်ပေးခဲ့ပါတယ
်။ဗချုံမူကြီးပြောခဲ့တဲ့စကားဟာတနိုင်ငံဟာတမတော်တစ်ခုပဲရှိစေရတယ်ဆိုတော့ကျွန်တော်တို့လည်းသဘောပေါက်တယ်။နားလေတယ်။ဖြစ်လည်းဖြစ်တယ်နဲ့ဒါမှကျွန်တော်တို့နိုင်ငံရဲ့တမန်ကြောင့်တိုင်းရင်းသားရဲ့ပြေတနာကြောင့်တိုက်အင်အားမရှိတဲ့နေမင်းမှာသူတိုက်ရင်သားပေါ့နော်တိုက်အင်အားမရှိတဲ့တိုက်ရင်သားဒါမှမဟုတ်ရင်တိုက်အင်အားနေတဲ့တိုက်ရင်သားထဲမှာလက်ရှိနိုင်ငံတော်နဲ့အစိုးရနဲ့တခုခုမပြီးလေလို့ရှိရင်တူတူကတိုက်ခံရတူတူရဲ့အမခံချက်မရှိတော့ဘူးတူတူရဲ့ပြည်သူလူထုရဲ့အမခံချက်မရှိတော့ဘူးကျွန်တော်တို့တပ်ကိုတိဆောက်ထားတာတော့ကျွန်တော်တို့ကိုလူထုကိုကာကွယ်နိုင်ဖို့ကိုလူမျိုးကိုကာကွယ်နိုင်ဖို့ရှောင်ရှောင်နိုင်ဖို့ကျွန်တော်တို့တပ်တည်ထောင်ထားတယ်တိတကိုတည်ထောင်ထားတော့ကျွန်တော်တို့အစုရကူတာတိုက်မှာမဟုတ်ဘူး
UWSP UWSA ရဲ့တိုင်ရမှာ3000ခွဲကရှိနေပြီတိုင်းဒါတော်လန်ရေးဖွဲ့စည်းတွေထဲမှာအင်အားသောက်သင်းဆုံးလက်နက်ကန်ဖွဲ့စည်းဖြစ်တယ်လို့ခန့်မှန်းထားကြပြီးဝတ်သေးတာတွင်လူဦးရေ6000ကျော်နေထိုင်နေပါတယ်1989ခုနှစ်မှာဗမာပြည်ကွန်မြူနတီပါတီကနေခွဲထွက်ပြီးတော့အစုရနဲ့ငြိမ်းချမ်းရေးရယူခဲ့တာနှစ်30ပြည့်ခဲ့ခြင်းလည်းဖြစ်ပါတယ်ဝတ်ပြည်သွေးစည်းညီညွတ်ရေးပါတီ UWSP ရဲ့ဖွံ့ဖြိုးတိုးတက်မှုပြောင်းလဲမှုလက်နက်အင်အားရှင်တွေပါတိုင်းဒါတိုင်းအားကြလောက်တဲ့အခြေအနေဖြစ်နေတယ်လို့မွန်ပြည်သက်ပါတီဒုတိယဥက္ကဋ္ဌနိုင်ဟန်တာကပြောပါတယ်
။ဘုရားမှာသူတို့ရထားတဲ့ခွင့်အရေးကကြည့်ရတာဖက်ဒရယ်ထက်တောင်နည်းနည်းပိုတော့ဗောနော်ကွန်ဖက်ဒရေးရှင်းသဘောအစ်စ်မျိုးတိဖြစ်နေတော့ဟိုတခြားအဖွဲ့တွေကလည်းဒီလိုနဲ့အခြေအနေမျိုးကိုတောင်းချင်တာဗောလေ။
တိုင်းဒါပြည်နှစ်ပေါင်း80ကျော်တောင်းဆိုလာခဲ့ကြတဲ့ကိုကျမကိုပန်ဒီခွေကိုပန်ပြားထန်းခွေဒန်းတူရေးအတွက်အလေးထားပြုပြင်ဆောင်ရွက်သွားဖို့လိုအပ်တယ်လို့နိုင်ငံရေးလှိမ့်လာတုံ့တက်သူဥမမောင်စုကပြောပါတယ်
။တကယ်တမ်းလိုအပ်တာကတော့အခြေခံဥပဒေမှာတိုင်းဒါခွေရေးတွေနဲ့ပတ်သက်တဲ့ဒန်းတူရေးပြဿနာ၊ကိုပန်အုပ်ချုပ်ရေးပြဿနာ၊ကိုပန်ပြားထန်းခွေပြဿနာနဲ့ပတ်သက်ပြီးတော့ကျွန်တော်အလေးနဲ့စဉ်းစားပြီးတော့ပြုပြင်သွားမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့အတွက်တော့ဒီအချက်တည်းကိုကျော်လွန်နိုင်နိုင်မယ်လို့ထင်ပါတယ်
။ပန်ဆန်းကပန်ခန့်မှကျင်းပခဲ့တဲ့နှစ်30ပြည့်ငင်းချမ်းရေးခန်းနာမှာမောင်းတူမဲ့လေရင်တွေလေရင်ပြည့်အမြောက်ကြီးတွေဝီဟင်းပြည့်တုံးကြီးတွေလက်ဖြောက်သနတ်သမားတွေအမြောက်သားတွေအမျိုးသမီးစစ်တီတွေနဲ့ဝါသတား8000နီးပါးခန့်ခြေသက်ပါဝင်ခဲ့ပါတယ်ခင်ဗျာ
ဆက်ပြီးတော့မူကြီးနဲ့အတွင်းနေရာဆက်ကင်းတွေကိုဆိုးရွားစွာဖျက်ဆီးနေတဲ့ခရုနှိမ်နေရင်းနဲ့ပတ်သက်ပြီးဒေသခံတွေရဲ့တင်ပြချက်နဲ့ဆက်လင်းပြီးတော့မူကြီးနဲ့ဝင်ကြီးချုပ်ရဲ့ဖြေကြားချက်အပေါ်ဝေဖန်မှုတွေတိုးပွားနေပါတယ်စားသုံးလို့မသင့်တော်သလိုပောက်ပွားမှုနှုံမြန်ဆန်တဲ့စပါးဖြက်ခူကိုထိမ့်သိမ့်လို့မရလောက်အောင်ဖြစ်ပွားနေတယ်လို့လည်းဒေတာခန်တွေကပြောပါတယ်မိကလျာမုံကစူးစီးတင်ဆက်ပေးထားပါတယ
်မွန်ပြည်နယ်ဗီနယ်မြို့နယ်လေယာဉ်ဆိုင်ပြိုတောင်တွေနဲ့ဌာနဆိုင်ရာတာဝန်ရှိသူတွေတွေ့ဆုံတဲ့ပွဲတစ်ခုမှာစပါးဖြက်ခူတွေစပါးခင်းတွေဝင်ရောက်ဖျက်ဆီးနေတာနဲ့ပတ်သက်ပြီးမွန်ပြည်နယ်ဝန်ကြီးချုပ်ဖြေကြားခဲ့တဲ့ပုံမှာလူမှုကွန်ရက်စာမျက်နှာတွေမှာဝေဖန်မှုတွေဖြစ်ခဲ့ပါတယ်ဒီလိုခွေယူတွေဖြက်စီးနေတာကိုလူဝင်အသုံးပြီးစုပေါင်းဖြက်စီးဖို့မွန်ပြည်နယ်ဝန်ကြီးချုပ်ဒေါက်တာအေးဆန်ကအခုလိုပြောပါတယ်
။ဒီကသူများဒီမှာသူများနိုင်ငံမှာကြောင်းစားနေတာဆက်နိုင်ရတယ်ဒီ။အဲ့ဒီယူကမင်းအကောင်လုံးဖမ်းပြီးတော့ချိန်ပြီးတော့ထုတ်ပြီးတော့အဲ့ဒီမှာဒီဝဲနေတာကြည့်ရောအကောင်လုံးကတော့မိမရောကလေးရောအကောင်လုံးခေါ်ပြီးပေါ့ကွာ။အနိုင်ကအနိုင်အေးကြီးကမျိုးလိုပါပေါ့ခါပေါ့။
ခရုအရာကောင်တွေကိုလူတွေစားလို့မရတလို့ပောက်ဖွားမှုနှုံမြန်ဆန်ပြီးလွင်အားနဲ့ကောက်ယူလို့မဖြစ်နိုင်တဲ့အတွက်ဝန်ကြီးချုပ်ရဲ့အခုလိုပြောဆိုချက်ပေါ်မှာတောင်လူတွေကြားဝေဖန်စရာဖြစ်နေတယ်လို့လည်းဘီလင်းမြို့နယ်ဆန်စပါးသင်းဥက္ကဋ္ဌဦးမြင့်ဦးကဆိုပါတယ်
။ဒါတောင်လူတွေနဲ့ပဲတရားထိပ်ပြီးတော့ပြောတဲ့အနေထားမှာတောင်လူတွေကတော့ဝေဖန်တာဝန်ကြီးချုပ်ပြောတာနည်းနည်းကလေးကလားဆန်တယ်ဆိုတဲ့အနေထားလေ။ခရုတော့တော့သူတို့တောင်လူတွေနဲ့တော့ထိန်းသိမ်းလို့သူတို့တုတ်တင်လို့မနိုင်တဲ့အနေအထားမျိုးတွေရှိတယ်။အဲတို့တော့ဒီခရီးတွေဒီဆိုတော့ပိုးသက်သေးတွေပေါ့အားရတွေတုံးတယ်လူနဲ့လည်းတို့တပိုင်းနိုင်နိုင်ကတော့ပေါက်တာပေါ့
ခရုတလုံးဥကထောင်းနဲ့ချီပြီးပေါက်နေပြီးတစ်နှစ်ပတ်လုံးပေါက်နေတဲ့အတွက်မိုးစပါးရောနှွေစပါးပါပျက်စီးနေပြီလို့လည်းသူကဆက်ပြောသွားပါတယ်
ဒီကိယုကပေါ့ဖာနုံတာအညာဒီဝတနှစ်ပတ်လည်းလုံးပေါ့မယ်ဒီကောင်ထောင်းနန်းနဲ့ချီပြီးသူ့ကပေါ့တယ်ဆိုတော့အဲ့ဒီကပေါ့တာတွေအကုန်လုံးအကောင့်တက်တယ်လေထဲမှာသူတို့ဘယ်လိုမှထိမ့်သိမ်းလို့မရနေထမ်းမှာနှစ်ထောင်ရှစ်ခုနှစ်နာဂစ်ဆိုင်ကလုံးမောင်နိုင်တက်ခဲ့ပြီးနောက်ပိုင်းတွေ့ရှိလာလို့မွန်ပြည်နယ်တွင်မှာတော့ဒီစပါးဖြတ်ခရုကိုနာဂစ်ခရုလို့ခေါ်ဆိုနေကြပါတယ်မွန
အားနည်းနေတဲ့အတွက်တောင်သူလယ်သမားတွေအတွက်နှိမ့်နှံမှုတွေလည်းရှိနေပါတယ်။
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်။ကချင်ပြည်နယ်ဖားကမြို့နယ်ကြောက်စိမ့်မော်အတွင်းနှုံကန်ကျောပေါမှုကြောင့်လူဦးရေတရာနီးပါးခန့်ပျောက်ဆုံးနေတယ်လို့ဖားကအခြေစိုက်တပါဝပတ်ဝန်းကျင်ထိန်းသိမ်းရေးအဖွဲ့ကပြောပါတယ်။ရခိုင်ပြည်နယ်အတွင်းစီရေးပဋိပက္ခရေရက်တန့်ဖို့အစိုးရတပ်မတော်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တွေအကြားပြစ်ခတ်မှုတွေရက်စဲပြီးတွေ့ဆုံဆွေးနွေး
င်တင်ဆက်သွားမယ်တန်ရင်တင်လာပဲဖြစ်ပါတယ်။နောက်ကတင်ပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီပ
ါ။သောရရှင်ဒီကုနားဆင်ခဲ့ရတာကတော့အပတ်စဉ်တန်ရင်တင်လာအစီအစဉ်ဖြစ်ပါတယ်။သောရရှင်ဒီနေနဲ့ VOA ကိုအင်တာနက်ကနေဝေဖန်ကြံပေးခြင်းနဲ့သတင်းတောင်းခြင်းနဲ့ဆိုရင်ကျွန်တော်တို့ကိုအီးမေးလ်ပေးပို့နိုင်ပါတယ်ကျွန်တော်တို့ရဲ့အီးမေးလ်လိပ်စာကတော့ bummies@voanews.com ဖြစ်ပါတယ်ဒါမှမဟုတ်ကျွန်တော်တို့ကိုဖုန်းနဲ့တိုက်ရိုက်ဆက်သွယ်ခြင်းနဲ့ဆိုတော့ကျွန်တော်တို့ရဲ့ရုံးဖုန်းနံပါတ်က1-239-381-999လေးဖြစ်ပြီးတော့ fax နံပါတ်ကတော့1-239-381-999နဲ့ဖြစ်ပါတယ်ခင်ဗျာအခုတော့ကြံနေသေးတဲ့အချိန်တွေမှာသတင်းချင်းပြုတ်ကိုကောင်းလင်းကတလဲချင်ညာပြီးမှဖြစ်ပါတယ
်2020ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာဒီမိုကရက်တစ်ပါတီရဲ့သမ္မတလောင်းအဖြစ်အရွေးခံမဲ့အကြောင်းသူသမ္မတဂျိုးဘိုင်ဒန်ဒီနေ့ပဲကြေညာလိုက်ပါတယ်အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့ရှင်ပြိုင်မှုသမ္မတလောင်းနေဖြစ်တဲ့ရွေးချယ်ခွင့်ရရေးဂျိုးဘိုင်ဒန်နေကြတဲ့ဒီမိုကရက်တစ်ပါတီကိုယ်စားလှယ်အများပြားရှိနေတဲ့အထက်မှာဒလဝဲဖြစ်နေဝါရင်ထက်လွတ်တော်အမတ်လည်းဖြစ်အရင်သမ္မတဘရက်ကိုဘာမှလက်ထက်မှာသူသမ္မတဖြစ်နှစ်ကြိမ်တာဝန်ယူခဲ့ပြီးတော့ဘိုင်ဒန်ကတော့ရှင်ပြိုင်သူတွေထဲမှာချက်ချင်းဆိုသလိုတိတ်ဆုံးရောက်ခဲ့တာပါသမ္မတလောင်းဖြစ်ရွေးကောက်မှုသူသမ္မတဘိုင်ဒန်ရဲ့ဒီနေ့ကြေညာချက်ထက်မှာတော့အမေရိကန်ပြည်အောင်စုရဲ့အခြေခံစံတမ်းမှုတွေနဲ့ကမ္ဘာလည်းမှာရက်တီချက်တွေဟာအန်ဒီယန်နဲ့ကြုံနေရတဲ့အခြေအနေတွေကြောင့်ယူကောက်ဘက်မှဝင်ဖို့ဆုံးဖြတ်ခဲ့တာဖြစ်တယ်ဆိုပြီးပြောဆိုထားပါတယ်မြောက်ကိုရီးယားရဲ့နျူကလီးယားစစ်စင်တွေကိုဖျက်သိမ်းနိုင်ရေးနိုင်ငံတကာတန်ဝန်ကလုံခြုံရေးအာမခံချက်ပေးဖို့လိုတဲ့အကြောင်းရုရှားသမ္မတဗလာဒီမီယာပူတင်ကပြောဆိုလိုက်ပါတယ်ရုရှားနိုင်ငံအရှေ့ပြားဒေသဗလာဒီဗော့စတော့စစ်ကမ်းမြို့မှာမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်ဝန်နဲ့ဒီနေ့ထိပ်သီးတွေ့ဆုံပြီးရုရှားသမ္မတကသတင်းတောက်တွေကိုပြောဆိုရမှာတော့အမေရိကန်နဲ့မြောက်ကိုရီးယားတို့ကြားတဖြည်းဖြည်းချင်းယုံကြည်မှုတည်ဆောက်သွားဖို့လိုအပ်တဲ့အကြောင်းပြောဆိုခဲ့တာပါပြန်လည်အကျိုးစီးပွားတွေကိုလေးစားမှုတွေနဲ့အောင်မြင်အောင်တစ်ဆင့်ချင်းဆောင်ရွက်သွားနိုင်တဲ့အကြောင်းလေးရုရှားသမ္မတကအစိုးရဘက်တက်စတင်တာနာကိုပြောဆိုခဲ့တာဖြစ်ပါတယ်။တရင်းလင်ငါနိုင်ငံမှာနောက်ထပ်တက်ခတ်မှုတွေကျင်းပနိုင်တယ်ဆိုတဲ့သတင်းတွေထွက်ပေါ်နေတာကြောင့်ရှေ့လာမဲ့သတင်းပတ်တွေအတွင်းအများပြည်သူသွားလာတဲ့နေရာတွေကိုရှောင်ရှားကြဖို့ကုလန်ပုံမျိုးတော်မှာရှိတဲ့အမေရိကန်တန်ယုံကတတိပေးလိုက်ပါတယ်။တရူရီယာထားပြီးနေထိုင်ကြဖို့လူစုလိုက်ပြောင်းလဲရှိတဲ့နေရာတွေကိုရှောင်ကျဉ်ကြဖို့ဒီနေ့ပဲအမေရိကန်တန်ယုံက Twitter လူမှုကွန်ရက်ကနေသတိပေးလိုက်တာဖြစ်ပါတယ်။ဒီနေ့ကနေ့တုန်းက Easter ပေါ်တော့အတွင်းလူပေါင်း350ကျော်သေဆုံးခဲ့တဲ့အထူးခံဘုံးကွဲတက်ခတ်မှုတွေကြုံခဲ့ရပြီးနောက်မှာပဲအမေရိကန်တန်ယုံရဲ့သတိပေးချက်ဒီကနေ့ထွက်ပေါ်လာတာလည်းဖြစ်ပါတယ်
။သတင်းချင်းချုပ်ကိုကိုအောင်လင်းကညာပေးခဲ့တာဖြစ်ပါတယ်။ဒီညအစီအစဉ်ထုတ်လို့ရေးမှုကကိုဇော်ဝင်းလိုင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Cornelius Channel ဖြစ်ပါတယ်။ VOA American အတန်းညပိုင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိလိုင်းဒိုမီတာ25/32/51တို့ကနေထုတ်လွှင့်ပေးကြတာဖြစ်ပါတယ်။သောရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်ခင်ဗျာ။ကျွန်တော်ရန်နိုင်ပ
This program has come to you from the Voice of America, Washington.